Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တန်ရက်2019ခုနှစ်မေလတရက်ဗုဒ္ဓဦးနေ့ညပိုင်းစီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ2532 51ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1595အပြင် VOA Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါလိမ့်ရှင်။ကျမခွန်ညိုပါခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်ကျွန်တော်အောင်လင်းဟုပါဒီညနားဆင်မဲ့တဲ့နေ့မှာတော့ဗင်နီဇွဲလားနိုင်ငံမှာမတိမငြိမ်အခြေအနေတွေကြုံလာရင်စီးရဲရကြောင်းဝင်နေအောင်ပြင်ဆင်ထားတဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးကပြောလိုက်ပါတယ်ဂျပန်ဘီရင်သစ်နာရူဟီတိုကပြည်သူလူထုစိတ်ချမ်းသာအောင်စွန့်မှုကောင်တောင်းမဲ့ကြောင်းဒီနေ့တရားဝင်နေ့တက်တဲ့နေ့မှာကြေညာပြုလိုက်ပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသရင်းတဲ့နေ့ကိုနန်းလောင်နဲ့အတူကြီးညာပေးမှာပါ
အခုညပိုင်းဆက်ပြီးနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့ရသေးတောင်မြို့နယ်ကြောက်တန်းကျေးရွာသား300ကျော်ကိုအစိုးရစစ်တပ်ကစစ်ဆေးမေးမြန်းနေတဲ့အခြေအနေဘယ်လိုရှိပါသလဲ
ကျွန်တော်တို့ရွာက150ရွာသားတွေကိုလေတရားမပြန်လို့တည်းဘူးဆမင်းလည်းမပြေဘူးအဲ့လိုအထင်မှာရွာသားတွေကိုစာတင်ကြောင်းအခန်းထဲမှာလောင်ထားပါတ
ယ်ကြောက်တန်းကျေးရွာသားတဦးရဲ့ပြောပြချက်နဲ့အတူနားဆင်နိုင်ပါလိမ့်ရှင်မြန်မာနိုင်ငံမှာကျင်းပတဲ့အလုသမားနေ့အခမ်းအနားမှာအလုသမားတွေရဲ့ရပိုင်ခွင့်နဲ့ပတ်သက်လို့အလုသမားအရေးလှုပ်ရှားသူတွေကတောင်းဆိုချက်တခါထိုင်းနိုင်ငံမှာလည်းမြန်မာရွှေ့ပြောင်းအလုသမားအရေးဆောင်ရွက်နေသူတွေကထိုင်းအစိုးရကိုအလုသမားရပိုင်ခွင့်နဲ့ပတ်သက်လို့တောင်းဆိုခဲ့တာတွေကိုလည်းနားဆင်ကြရမှာပါ။အဲဒီနောက်ဝါလက်နက်ကင်ဖွဲ့ထိန်းချုပ်ရနေမြန်မာတော်ရိုင်းဒရိုက်ဆာနဲ့တော်ထွက်ပစ္စည်းတွေတရားမဝင်ရောင်းဝယ်နေမှုရှင်းသင့်နေတဲ့အကြောင်းကမူရစေစိတ်ကြွားစေးတွေကိုထိုင်းမြန်မာနယ်စပ်မှာဘတ်သန်းပေါင်း2000ကျော်ဖို့ဖန်ဆီးရမိခဲ့တယ်ဆိုတဲ့အကြောင်းတွေနားဆင်ကြရမှာပါရှင်အခုရင်ဆုံးတော့ဗုဒ္ဓဦးနေညာပိုင်းနောက်ဆုံးရထားတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ပြောပြပါမယ်ရှင
်ဗင်နီဇွဲလားနိုင်ငံမှာမတိမငြိမ်အခြေအနေတွေကြုံလာရင်စီးရဲအရာကြောင်းဝင်နိုင်အောင်ပြင်ဆင်ထားဖို့အမေရိကန်နိုင်ငံခြားရေးဝန်ကြီးမက်ပွန်ပီယိုကပြောဆိုလိုက်ပါတယ်ဒါပေမဲ့လည်းအမေရိကန်ပြည်ထောင်စုအနေနဲ့ငင်းချမ်းတဲ့နီလန်းနဲ့ဖြစ်ရှင်းနိုင်ရေးကိုပုံမလွတ်လားတဲ့အကြောင်းလဲ Fox ရုပ်မြင်သံကြားနဲ့မင်းမြန်ကန်အတွင်းမှာဝန်ကြီးပွန်ပီယိုကပြောဆိုသွားတာပါဒီချိန်ထဲမှာပဲဗင်နီဇွဲလားနိုင်ငံမှာနိုင်ငံရေးအရာအပြည့်နေတဲ့သမ္မတနီကိုလတ်မာဒူရိုနဲ့ယာယီသမ္မတဖြစ်ချင်ညာထားတဲ့အထက်ကံခေါင်းဆောင်ဝိုက်ကွိုင်ရိုတို့ဟာဒီနေ့ပြည်ပြည်ဆိုင်ရာအလုပ်သမားနေမေရင်းနေမှာအပြိုင်ဆိုင်လူလူစုဝေးပွဲတွေကျင်းပနေပါတယ်ကာရာကတ်စ်မြို့တော်လမ်းတွေပေါ်ကဆန္ဒပြပွဲတွေမှာရုံးရဆန်ကတ်ချင်းတွေကြုံခဲ့ရပြီးနောက်မှာပဲအပြိုင်ဆိုင်ဆန္ဒပြပွဲတွေကိုစီစဉ်ထားတာပါအမေရိကန်ကအားပေးထောက်ခံထားတဲ့အထက်ကံခေါင်းဆောင်ကတော့လူမျိုးရေးလှုပ်ရှားမှုဖြစ်စီယုံလုံဆော်ရမှာစစ်တပ်ကဆိုးရွားကိုဆန့်ကျင်ရဖို့လဲတိုက်တွန်းခဲ့ပါတယ်အထက်ကံခေါင်းဆောင်နဲ့အတူလူလူစုဝေးပွဲမှာထွက်လာတဲ့အထက်ကံလှုပ်ရှားသူလီယိုပိုဒိုလိုပက်စ်ကိုတော့အစိုးရကနေအိမ်ချေရုပ်ချထားခဲ့ပေမဲ့ဂွာရီကိုထောက်ခံသူစစ်သားတွေကလွတ်ပြေးတဲ့အတွက်လွတ်မြောက်လာတဲ့အကြောင်းပြောဆိုခဲ့တာပါယူနီဖောင်းဝတ်သားတွေနဲ့တွဲရိုက်ထားတဲ့ဓားပုံနဲ့အတူလွတ်မြောက်ရေးလှုပ်ရှားမှုစတင်ပြီဖြစ်တဲ့အကြောင်းလဲတူတာလူမှုကွန်ရက်ကနေရေးသားခဲ့ပါတယ်နောက်ပိုင်းမှာတော့သူနဲ့မိသားစုဟာချီလီတန်ယုံနဲ့ဝင်သွားပြီးနောက်ပိုင်းမှာတော့စပိန်တန်ယုံကိုဖျောက်ရွှေ့သွားပါတယ်မြို့တော်လမ်းတွေပေါ်မှာတော့ထောင်နဲ့ချီလီထောင်နဲ့ချီရလူတွေဆန္ဒပြခဲ့တယ်လို့ပဲတနတ်တန်နေတဲ့သူသမရမာရူကိုထောက်ခံတဲ့စစ်တပ်ကဆန္ဒပြသူတွေကိုမိသက်ပိုက်တွေနဲ့လူစုခွဲဖို့လဲကြိုးပမ်းခဲ့ကြတာပါဗီဒီယိုမှတ်တမ်းတစ်ခုထဲမှာတော့စစ်တပ်ကိုဂဲနဲ့ပေါင်နေကြတဲ့ဆန္ဒပြသူတွေကိုဗင်နီဇွဲလားအရင်တစ်ဖက်ကကားတစ်စင်းနဲ့ဝန်ထိုက်တာကိုလဲတွေ့ကြရပါတယ်
2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဆွတ်ဖက်မှုတွေအပေါ်အထူးစုံစမ်းစစ်ဆေးရမှုရောဘတ်မူလာရဲ့တွေ့ရှိချက်အစင်းခစားကိုတိလဆမိုင်မှာပဲထုတ်ပြန်ခဲ့တဲ့ရှစ်နှစ်ချုပ်ဝီလျံဘာကိုလွှတ်တော်အမတ်တွေမေးခွန်းတော့ဖို့ရှိနေပါတယ်။ Republican Party ကဦးဆောင်တဲ့အထက်လွှတ်တော်တရားရေးကော်မတီနဲ့ဒီကနေ့တွေ့ဆုံရမှာတော့အနည်းဆုံး3နိုင်လောက်ကြာမယ်လို့ခန့်မှန်းထားတာပါ။အစင်းခစားမှာထည့်သွင်းထားတဲ့စုံစမ်းရေးအဖွဲ့ရဲ့ကောက်လုပ်ချက်တွေကိုထုတ်ပြန်ဖို့ကြိုးပမ်းနေနေတဲ့အထူးစုံစမ်းရမှုမူလာကရှစ်နှစ်ချုပ်ကိုစာနဲ့ရောဖုန်းနဲ့ပါဆက်သွယ်ခဲ့ကြောင်း Washington Post သတင်းစာရဲ့ဖော်ပြချက်နဲ့ပတ်သက်လို့လည်းမေခွန်းထုတ်ခံရဖို့တည်ချတဲ့လောက်ရှိပါတယ်။ရှင်းနေချုပ်ကတော့အစင်းခန်းစားတရားဝင်မထုတ်ပြန်ခင်မှာသူရဲ့ကိုပိုင်ကောင်းနှုတ်ချက်ကိုထုတ်ပြန်ခဲ့တဲ့အတွက်စုံစမ်းစစ်ဆေးမှုနဲ့ပတ်သက်လို့အစင်းခန်းစားမှာပါဝင်တဲ့အကြောင်းအရာတွေကိုမချုံငုံမိဘူးလို့အထူးစုံစမ်းရမှုကခန်းစားမိကြောင်းလည်းသတင်းတွေကဖော်ပြခဲ့တာပါ။စာမျက်နှာ400ကျော်ရှိတဲ့အစင်းခန်းစားကို5မျက်နှာကောင်းနှုတ်ချက်ထုတ်ပြန်ခဲ့ရမှာသမ္မတဒေါ်နယ်ထရမ့်အနေနဲ့တရားရေးလုပ်ငန်းတွေကိုနှောက်ယှက်ခဲ့တာမရှိကြောင်းနဲ့ရုရှားကရွေးကောက်ပွဲကိုကြားဝင်နှောက်ယှက်တယ်လို့ကမှရာဇဝတ်ကြောင်းနဲ့ညှိစွန်းတဲ့အလိုမျိုးမတွေ့ခဲ့ရကြောင်းသုံးသပ်ခဲ့တဲ့အတွက်ရှစ်နှစ်ကျော်ပေါ်အတိုက်ခံဒီမိုကရက်တစ်အပါဝင်ဝေဖန်မှုတွေလည်းကြုံခဲ့ရပါတယ်
။အာဖဂန်ဆူရတပ်တွေထိန်းချုပ်ထားတဲ့နယ်မြေတွေတာလီဘန်တွေထံတဖြည်းဖြည်းချင်းဆုံးရှုံးနေတဲ့ချက်လက်တွေကိုဆက်လက်စုဆောင်းနေမှာမဟုတ်တဲ့အကြောင်းအာဖဂန်နစ္စတန်နိုင်ငံမှာခြေစိုက်ထားတဲ့အမေရိကန်ဦးဆောင်တဲ့မြောက်အတ္တလန္တိတ်စာချုပ်ဖွဲ့နေတိုးကပြောလိုက်ပါတယ်။ချဲလက်တီဟာဆုံးဖြတ်ချက်ချမှတ်ရမှာအကန့်အသတ်နဲ့သာအထောက်အကူပေးနိုင်တယ်လို့လည်းပြောဆိုခဲ့တာပါ။ခရိုင်စင်တည်ငြိမ်မှုဆန်းစစ်ချက်မှာတော့အစိုးရနဲ့တဘုံတွေထိန်းချုပ်ထားတာဒါမှမဟုတ်ဩဇာတည်ရမှုရှိတဲ့ခရိုင်တွေကို စီးရင်ပြည့်စုံထားပြီးအာဖဂန်နစ္စတန်နိုင်ငံဆိုင်ရာမဟာဗျူဟာချမှတ်ရမှာအများစုကထည့်သွင်းစဉ်းစားလို့ရှိကြပါတယ်။ဒါပေမဲ့လည်းဆန်းစစ်ချက်ကိုနောက်ထပ်မထုတ်တော့တဲ့အကြောင်းအာဖဂန်နစ္စတန်နိုင်ငံကအမေရိကန်တပ်ဖွဲ့ကမှတ်လာထဲမှာပဲအကြောင်းကြားခဲ့တာပါ။အာဖဂန်နိုင်ငံမှာရှိတဲ့အမေရိကန်တပ်ဖွဲ့ပြောခဲ့ရသူပေါ်မူကြီးဒေးဗစ်ဘတ်လာကတော့ဆန်းစစ်ချက်ကိုအမေရိကန်ထောက်လှမ်းရေးအဖွဲ့အစည်းတွေကလည်းစုဆောင်းနေတဲ့အတွက်မလိုအပ်တော့တဲ့ဒါကြောင့်ရက်ဆိုင်မှုဆုံးဖြတ်လိုက်တာဖြစ်တယ်ဆိုပြီးပြောဆိုထားပါတယ်
။အာဖဂန်နစ္စတန်နိုင်ငံနဲ့နယ်စပ်ချင်းထိစပ်နေတဲ့ဒေသမှာအကြမ်းဖက်သမားတွေဒီကနေ့ဝင်ရောက်တိုက်ခိုက်ခဲ့တာကြောင့်အစိုးရတပ်သား3ဦးထပ်မံတိုက်ဆုံးပြီးတော့ခုနှစ်ဦးဒဏ်ရာရသွားတယ်လို့ပါကစ္စတန်ဘက်ကပြောပါတယ်။လူသူအယောက်နည်းတဲ့ဝါဇီရစ်စတန်မြောက်ပိုင်းဒေသမှာနယ်စပ်ချန်စီယိုကာနေတဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကိုအယောက်60-90လောက်ရှိတဲ့အကြမ်းဖက်သမားတွေကအာဖဂန်ဖက်ချန်းကနေဝင်တိုက်ခဲ့တာလို့စစ်တပ်သတင်းဌာနကပြောပါတယ်။အယ်ဝါရာအရက်မှာဖြစ်ပွားခဲ့တဲ့ဒီတိုက်ခိုက်မှုမှာပါကစ္စတန်တပ်ဖွဲ့ဖက်ကအပြင်းထန်ပြန်ပြီးတော့တွန်းလှန်တိုက်ခိုက်ခဲ့ကြတဲ့အတွက်အကြမ်းဖက်သမားအတော်များများတိတ်ဆုံးထရရသွားတယ်လို့ဆိုပါတယ်။ချန်စီယိုကာနေတဲ့အဖွဲ့ကိုစစ်သွေးကြွတွေအရင်တုန်းကလည်းလာတိုက်တာမျိုးရှိခဲ့ဖူးပါတယ်။အခုလိုတိုက်ခိုက်မှုတွေရှိနေပေမဲ့လည်းနိုင်ငံနယ်ဆက်ကချန်စီယိုကာတဲ့လုပ်ငန်းတွေတော့ရပ်သွားမှာမဟုတ်ဘူးလို့ပါကစ္စတန်စစ်သားကပြောပါတယ်။မိုင်မောင်း1600ကျော်တဲ့အာဖဂန်နစ္စတန်ပါကစ္စတန်နယ်ဆက်ချင်းမှာချန်စီယိုကာဖို့ပြီးခဲ့တဲ့နှစ်နှစ်လောက်ကစပြီးတော့ပါကစ္စတန်ဘက်ကတပ်ဖက်သက်စတင်လှုပ်ဆောင်ခဲ့တာပါ။အဲ့ဒီလုပ်ငန်းတွေဒီနှစ်ကုန်မှာအပြည့်သက်သွားရင်တော့အကြမ်းဖက်သမားတွေနှစ်ဆက်ဖြတ်ကျော်ဝင်ရောက်လာမယ့်ကိစ္စမှာအထောက်အကူဖြစ်စေမယ်လို့အစိုးရတောင်းပန်ရှိသူတွေကမျှော်မှန်းနေပါတယ်။
အဲ့ဒါညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ925 kHz 11965 925 kHz 9300ည951 kHz 5885တို့အပြင်စနေတနင်္ဂနွေမှာ190 kHz 1905ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီအမေရိကန်တန်မြန်မာဘာအစီအစဉ်ရဲ့ဗုဒ္ဓနေ့ညဘက်သတင်းတွေကိုဆက်လက်ညင်ညာနေပါတယ်။အင်တာနက်မှာလေဝဲချက်တွေကိုဖွင့်ချနေတဲ့WikiLeaks website တူရသူ Julian Assange ကိုလွန်ခဲ့တဲ့9နှစ်က Ecuador တန်ရုံမှာမခုတ်လုံးခဲ့အာမခံပေးထားတာကိုချူပေါင်းမှုနဲ့ London မြို့တော်ကတရားရုံးကထောင်ဒဏ်သတင်းပတ်50ကြာခံမှုစင်ချက်ချလိုက်ပါတယ်။ဆွေနိုင်ငံမှာလိမ်ပိုင်းဆိုင်ရာစော်ကားမှုဆွဆွဲခြင်းနဲ့တရားစွဲခံထားရတဲ့အတွက်ဖမ်းဆီးပြီးပြန်ပို့ခံရမှာကိုစိုးရိမ်နေကြောင်း2012ခုနှစ်မှာပဲ Assange က Ecuador တန်ရုံမှာခုတ်လုံးတင်းရှောင်နေတာပါ။ဆွေနိုင်ငံကနောက်ပိုင်းမှာအမှုကိုပြန်လည်ရုပ်သိမ်းလိုက်ပေမဲ့အမေရိကန်ဆွေရဲ့လေဝဲသတင်းချက်လက်တွေကို WikiLeaks website မှာဖော်ပြခဲ့မှုတွေဗြိတိသျှအာဏာတွေကဖမ်းဆီးပြီးအမေရိကန်ကိုလွှဲပြောင်းပေးမှာစိုးရိမ်နေတဲ့အတွက်တန်ရုံမှာဆက်လက်ခုတ်လုံခဲ့တာလည်းဖြစ်ပါတယ်။ပြီးရက်လာမှာတော့အီကွေဒေါ်နိုင်ငံကခုတ်လုံခွင့်ပြန်လည်ရုပ်သိမ်းလိုက်ပြီးနောက်ဗြိတိသျှရဲတပ်ဖွဲ့ကသူ့ကိုဖမ်းဆီးခဲ့တာပါ။သူ့ကိုလွှဲပြောင်းပေးဖို့တောင်းခံထားတဲ့အမေရိကန်ပြည်ထောင်စုကတော့အမေရိကန်ဆွေရဲ့လေဝဲချက်လက်ထောင်နဲ့ချီပြီးပေါက်ကြားမှုနဲ့ဆက်နွယ်ပြီးကွန်ပျူတာဖောက်ထွင်းမှုနဲ့လည်းတရားစွဲဆိုထားပါတယ်။
ဂျပန်ဧကရာဇ်ဘုရင်နာရိုဟီတိုကပြည်သူလူထုစိတ်ချမ်းသာအောင်စုံမကောင်းတောင်းမဲ့အကြောင်းဒီကနေ့တရားဝင်နှံတက်တဲ့နေမှာပဲကတိပြုပြောဆိုလိုက်ပါတယ်။တိုချိုမြို့တော်မှာရှိတဲ့နန်းတော်ကအခမ်းအနားမှာတော့လက်သုံးတော်သားယတနာနိုင်ငံကိုစားပြုတစိတ်တော်နဲ့ကိုပိုင်တစိတ်တော်ရဲ့အပါအဝင်တော်ဝင်အဆောင်ရောင်တွေကိုလည်းလက်ခံရယူခဲ့ပါတယ်။ဒီကနေ့လက်ခံရယူခဲ့တဲ့နန်းသုံးပစ္စည်းတွေကတော့နှစ်ပေါင်း100အတွင်းဂျပန်နိုင်ငံမှာပထမဆုံးနှံစွန့်ခဲ့တဲ့ခမီးတော်အကီဟီတိုကမနေ့တုန်းကပဲပြန်လည်အာဏာထားတာပါ။အခမ်းအနားအပြည့်ဘုရင်တစ်ကအချင်းယုံမိန်ကြရမှာတော့မြင့်မြတ်ကြည့်တဲ့ခန်းစားချက်ဝင်မိကြောင်းနဲ့တိုင်းပြည်ရဲ့တင်ကြတဲ့ကုအဖြစ်ဂျပန်ပြည်သူတွေညံ့ညွတ်ရေးအဖြစ်အဝါတာဝန်ယူသွားမှာဖြစ်ကြောင်းလည်းကတိပြုခဲ့ပါတယ်။ဂျပန်ပြည်သူတွေဆက်လက်ဖွံ့ဖြိုးတိုးတက်စေဖို့နဲ့ကမ္ဘာငြိမ်းချမ်းရေးအတွက်လည်းဆုတောင်းပေးမယ့်အကြောင်းမိန့်ကြားခဲ့တာပါ။ဂျပန်နိုင်ငံမှာဂျပန်ဘုရင်တွေဟာအစဉ်အလာအားဖြင့်တိုင်းပြည်ရဲ့အကြီးအကဲတင်ကြတဲ့အဖြစ်ကိုးစားပြုဝင်မယ်လဲနိုင်ငံရေးအာဏာကတော့မရှိပါဘူး။ဂျပန်နိုင်ငံရဲ့126ဆက်ဘုရင်ဖြစ်လာတဲ့နာရူဟီတိုရဲ့အခမ်းအနားကိုတော့ဂျပန်နိုင်ငံရဲ့ဒလိထုံးစံအရာမီဘီယာမာဆာကိုနဲ့အသက်19နှစ်အရွယ်သမီးတော်ဤကိုတို့တက်ရောက်ခွင့်မရခဲ့ကြပါဘူး။အမျိုးသမီးအဖြစ်တက်ရောက်ခွင့်ရခဲ့သူဆိုလို့ဝန်ကြီးချုပ်ရှင်ဇိုအာဘေအစိုးရအဖွဲ့ကသူ့ဦးသားရှိခဲ့ပါတယ
်။လာမယ့်စနေနေ့မှာဘေသိက်ခန်နန်းတက်မဲ့ထိုင်းပြည်မဟာဝဇီယာလောင်ကွန်းဟာကျင်းရတော်စုတီရာဝဇီယာလောင်ကွန်းနာအယုတ်တရားကိုမိဖုရားဖြစ်တင်မြှောက်လိုက်ပါတယ်။အသက်66နှစ်အရွယ်ဘုရင်မင်းမြတ်နဲ့လက်ထပ်ထိမ်းမြားပြီးမိဖုရားဖြစ်တင်မြှောက်လိုက်တဲ့အကြောင်းဒီနေ့ပဲတော်ဝင်နန်းတော်ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြခဲ့တာပါ။အများပြည်သူမြင်ကွင်းမှာတွေ့နေရတာ3နှစ်လောက်ရှိနေပြီဖြစ်ပေမဲ့မိဖုရားနဲ့ပတ်သက်လို့တရားဝင်သတင်းအချက်လက်ထုတ်ပြန်ထားတာမျိုးတော့မရှိသေးပါဘူး။သတင်းတွေမှာတော့အသက်40လောက်ရှိပြီလို့ဖော်ပြနေကြပြီးအရင်ကထိုင်းနိုင်ငံကလေကြောင်းလိုင်းမှာလေယာဉ်မဲ့ဖြစ်နေလဲသူကအမှုထမ်းမှုပါတယ်။2014ခုနှစ်မှာတော့နန်းတော်ဆောင်တပ်ဖွဲ့မှာစတင်အမှုထမ်းခဲ့ပြီးဘုရင်ရဲ့ကိုရန်တော်တပ်ဖွဲ့မှာတမူးဖြစ်လာခဲ့တယ်လို့လက်ရှိအချိန်ထိဗိုလ်ချုပ်ကြီးရာထူးရရှိထားပါတယ်။ခမည်းတော်ဖြစ်သူဘုံမီဘောဒူရာရက်2016ခုနှစ်အောက်တိုဘာလမှာနိုင်ရဆန်ခဲ့ပြီးတဲ့နောက်အရရဆက်ခံခဲ့တဲ့ဘုရင်ဝစီယာလောင်ကုန်းကတော့အခုမိဖုရားနဲ့ လက်မထက်ခင်မှာအိမ်အောင်30ထိရှိခဲ့ပူပါတယ်ဖိလစ်ပိုင်နိုင်ငံမှာငွေချေးဖောင်းပွားမှုစင်ရံမွေးတည်မှုခြေခံဆောက်အုံတွေရိုရိုမှုနေပိုင်နဲ့အငင်းပွားမှုစတဲ့ကိစ္စရပ်ပေါင်းများစွာကြုံနေရချိန်မှာပဲမေလ7ရက်နေ့တက်တန်းဝဲယူကောက်ပွဲတွေလည်းကျင်းပဖို့ရှိနေပါတယ်ဒါပေမဲ့လည်းမဲဆန်နာရှင်တွေအနေနဲ့ကတော့လူလူသဘောထားစစ်တမ်းတွေမှာလူချိန်များရေပန်းဆတ်နေတဲ့သမရရော်ဒရီဂိုဒူတာတွေကထောက်ခံတဲ့ကိုယ်စားလှယ်ကိုသာအဓိကဦးစားပေးရွေးချယ်ကြမယ်အလားအလာတွေလည်းပုံများနေပါတယ်ဒီသမရအဆင့်အပါဝင်ကိုယ်စားနေရာပေါင်း 18,000 လောက်အတွက်ရွေးချယ်မဲ့ယူကောက်ပွဲမှာတော့ကချင်ချင်းပြောဆိုပြမှုလေးရှိတဲ့သမရဒူတာတွေရဲ့၃နှစ်ကြာအုပ်ချုပ်မှုပေါ်လူလူရဲ့သဘောထားကိုတွေးကြမှာပါသမရကိုထောက်ခံသူတွေကလွတ်တော်နှစ်ရက်စလုံးမှာအများစုဖြစ်နေအနိုင်ရထားပြီးစက်ထိန်ထားနိုင်မယ်ဆိုရင်တော့ဒေါ်လာ169ဘီလီယံကုန်ကျမဲ့အခြေခံစောင့်လုပ်ငန်းတွေလူမြောင်များတည်ဆုံးခဲ့ရတဲ့မွေးစီဝါတိုက်ပြည့်အစီအစဉ်ဒီပိုင်းနဲ့အငင်းပွားမှုတွေကြုံနေရပြီးအတိတ်ဆောင်မခံနိုင်တဲ့တရုတ်နိုင်ငံနဲ့ဆက်ဆံရေးအပါဝင်လက်ရှိမူဝါဒတွေကိုဆက်လက်ကျင့်သုံးသွားဖို့လည်းရှိနေပါတယ်ကဲကတည်းကတော့ဖိလစ်ပိုင်နိုင်ငံရဲ့ယူကောက်ပွဲမှာအစိုးရမူဝါဒတွေနိုင်ငံရေးပါတီတွေထက်ပုဂ္ဂိုလ်ဆွဲအပေါ်မှာမူတည်နေတယ်လို့လည်းသုံးသပ်ကြပါတယ်လူပေါင်း63သန်းလောက်မဲပေးခွင့်ရမယ့်ယူကောက်ပွဲကမဲရလက်တွေကိုတော့ဖိလစ်ပိုင်ယူကောက်ပွဲကော်မရှင်ကယူကောက်ပွဲပြီး6ရက်ကြာမှာတရားဝင်ထုတ်ပြန်ပေးသွားဖို့လည်းစီစဉ်ထားပါတယ
်ဗုဒ္ဓဦးနဲ့ညာပိုင်းထိတ်တန်းရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ပြောပြပေးသွားကြတာပါရှင်။ကျမတို့ VOA ကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့စာရိုက်ကနေဝေဖန်ကြံပေးစာတွေပေးပို့လိုတဲ့နားဆင်လို့တဲ့တေသချင်းတွေတောင်းယူလို့တဲ့ဆိုရင် VOA American တန်းမြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တက်တာအမှတ် 899 ကိုစာရိုက်သားဆက်သွယ်နိုင်သလို email လိပ်စာ bami@voanews.com ကိုလည်းပေးပို့နိုင်ကြပါတယ်ရှင်။အခုမြန်မာပြည်နဲ့သက်ဆိုင်တဲ့သတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေဇက်တိုက်နားဆင်ကြရပါမယ်ရှင်။စေပရိပခရရှိနေတဲ့ရခိုင်မြောက်ပိုင်းရသေးတော်မြို့နယ်ကြောက်တန်းကျေးရွာကရွာသား300လောက်ကိုအစိုးရစစ်တပ်ကစစ်ဆေးမေးမြန်းနေတယ်လို့ဒေသခံတွေကပြောပါတယ်။မြန်မာစစ်တပ်ကနေရွာကိုပိတ်ဆို့ပြီးရွာသားတွေကိုစစ်ဆေးမေးမြန်းတာတွေလုပ်နေတာကြောင့်ဒီအခြေအနေပေါ်မှာရခိုင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်တွေကလည်းစိုးရိမ်နေကြပါတယ်။ဒီအကြောင်း VOA သတင်းတောက်နိုင်ကွန်းအိမ်စုံစမ်းမေးမြန်းသတင်းပေးပို့ထားပါတယ်ရှင်
။ရခိုင်ပြည်နယ်ရသေးတော်မြို့နယ်ကြောက်တန်းကျေးရွာသား290ခန့်ကိုမြန်မာစစ်တပ်တမန်နေတဲ့တပ်ဖွဲ့ကနေခေါ်ယူပြီးအေးအေးရခိုင်လက်နက်ကန်တပ်ဖွဲ့နဲ့ပတ်သက်မှုရှိမရှိစစ်ဆေးနေတယ်လို့ကြောက်တန်းကြေးဝါသားတို့ကခုလိုပြောပါတယ
်ကျွန်တော်တို့ရောက290ရောသားတွေကိုလေတရားမပြင်မလို့တည်းဘူးသမင်းလည်းမကြေဘူးအဲ့လိုအထင်မှာရောသားတွေကိုစာတင်ကြောင်းအခန်းထဲမှာလောင်ထားပါတယ်ဒီလိုအရအခောက်အောက်ဆံတဲ့စစ်ဆေးနေတဲ့အေးရောက်လားအေးဆက်စီကောက်လားဟောပြီးကျွန်တော်တို့အေးထောက်ခံတယ်မလားကျွန်တော်တို့ဘာတည်းမတော်မထောက်ခံဘူးလားအဲ့လိုအများအားဖြင့်နေနေတယ်လေအဲ့ဒါဒီကလုံးစစ်တပ်ကပဲအဲ့ဒါယူနီဖောင်းတွေသူတို့မှမစုံပါနဲ့စစ်တပ်ယူနီဖောင်းဆွဲပြီးရေးယူနီဖောင်းဝယ်ပြီးရစစ်တယ်
မနေ့ညနေပိုင်းကနေဒီကနေ့အထိစာရင်ကျောင်းဝင်းထဲမှာစစ်ဆေးနေဆဲဖြစ်ပြီးအသက်70နှစ်အောက်ကလေးတွေနဲ့90အသက်လူကြီးတွေကိုတော့ပြန်လှုပ်ပေးတယ်လို့အစိုးရရွာသားကပြောပါရယ်။ကြောက်တန်းကျေးရွာတွင်ရွာသားတွေကိုတွားရောက်တွေ့ဆုံတဲ့ပြည်နယ်လှုပ်တော်ကုသလေဦးတိမ်မောင်ဝင်းတဲ့ဖွဲ့ကလည်းရွာထဲဝင်ခွင့်မပြုဘူးလို့အဖွဲ့နဲ့သူပါလာတဲ့ရသိတောင်ကယ်ဆယ်ရေးဖွဲ့ဝင်ကိုဘက်ကာကပြောပါရယ်။
ကျွန်တော်တို့လည်းဟောလက်တော့ကိုယ်စလေတရားပါတယ်နောက်ပြီးတော့မြို့ခံတွေပါတယ်ပေါ့ကျွန်တော်ပြိုင်ကြတမန်ကြောက်တန်းကျေးရွာအဝင်ဝါကိုဟိုတဒါနာရောက်တဲ့အချိန်မှာဟိုစစ်တပ်ကပေါ့ကျွန်တော်ချင်းကတားပြီးတော့ဟိုလက်တော့ကိုယ်စလေနဲ့ပြောကြတယ်သူတို့ကရောထဲမှာစစ်စစ်နေတယ်တဲ့အားကြောင့်ရောအခအဝင်ကိုစိတ်ထားတယ်ပေါ့ကျွန်တော်တို့ပြေးဝင်လို့မရဘူးပေါ့အဲ့လိုမျိုးပြောတယ်သူကလေကျွန်တော်တို့လည်းပါလာတယ်လက်တော့ကိုယ်စလေကပြောပါသေးတယ်အကုန်လုံးမဟုတ်ဤတိုင်အောင်သူတယောက်တည်းအချိန်လေးဝင်ကြည့်နေတယ်ပေါ့သူတို့ကအထမင်းနဲ့တော့ဘလို့မပြောလို့မရဘူးတဲ့အဲ့လိုမျိုးပြောတယ
်ခေါ်ယူစစ်စေးခံရတဲ့ရွာသားတွေကိုအေးအေးရခိုင်လက်နက်ကင်ဖွဲ့နဲ့ဆက်နွယ်နေတယ်ဆိုပြီးခေါင်းစင်တအရေးယူခံရမှာကိုလည်းဒေသခံတွေကစိုးရိမ်နေကြပါတယ်ရထိတ်တော်မြို့နယ်ကြောက်တန်းကျေးရွာသားတွေကိုစစ်စေးနေမှုနဲ့ပတ်သက်လို့တမတော်သတင်းထုတ်ပြန်ရေးဖွဲ့အတွင်းမှဘူမှုရုပ်စော်မင်းနှုံးကိုဆက်သွယ်မေးမြန်းရမှာတော့
အဲ့တော့ကျွန်တော်မသိသေးဘူးဗျစစ်စေးမှုပြုလုပ်နေတဲ့ဘာညာဆိုတာကလည်းကျွန်တော်တို့အောက်ကတက်တည်းကတော့ပြနိုင်နေတယ်
အလားတူဗုဒ္ဓတော်မြို့နယ်စီတီတောင်စစ်ချောင်းစခန်းတွင်းကိုလည်းမြန်မာစစ်တပ်ကဝင်ရောက်စစ်ဆင်းနေပြီးလက်ကင်ဖိုးတွေကိုတင်းစီနေတယ်လို့ဒေသခံတွေကပြောပါရယ်ဒီလိုရွာသားတွေကိုစစ်ဆင်းနေမှုနဲ့ဆက်လျင်းပြီးပြည်သူ့လွတ်တော်ကိုယ်စားလှယ်တော်ခင်စိုးဝေကခုလိုပြောပါရယ
်ကျမတို့အနေနဲ့ခုပြောချင်တာကတော့တကယ်လို့ဒီလိုစစ်ဆေးချက်တွေကိုတိတိကျကျပေါ်ပြနိုင်လေဆိုရင်တော့ဥပဒေရှိပါ ဥပဒေအတိုင်းလုပ်စေချင်ပါပဲအခုတော့ဟိုဘာမှမဆိုင်တဲ့သူတွေကိုအကုန်လုံးကိုခေါ်ပြီးတော့ပေါ့နော်ဟိုသူတို့အနေနဲ့ညစာသမင်းတော့မစားဘူးဆိုတာကိုလည်းသိကြပါပဲဒါတော့မဖြစ်သင့်ဘူးလို့ကျွန်မအနေနဲ့ဒီပြည်သူ့ထုတ်တော်ကိုယ်စားလှယ်တူအနေနဲ့ကိုပြည်သူတွေအတွက်တော့ကျွန်မပြောချင်ပါပဲအဲ့တော့တရားဥပဒေပေါင်းအပြင်ကပဲဥပဒေအတိုင်းလုပ်ကြပါလို့ပဲကျွန်မအပြန်ပေးတိုက်တွန်းလိုပါတယ်
ပြီးခဲ့တဲ့ဧပြီလ9ရက်နေ့ကမြောက်ဦးမျိုးရှိရဲတပ်ရင်းဌာနချုပ်ကိုအေအေကနေဝင်ရောက်တိုက်ခတ်ခဲ့ပြီးမြန်မာစစ်တပ်ကနေမြင့်ရှင်းလင်းရင်လက်ကရွာသား29ဦးကိုဖမ်းဆီးသွားခဲ့ပါတယ်။အဲဒီမှာတော့စစ်စင်းနေစဉ်တွင်မှာပဲဖမ်းဆီးခံရသူ3ဦးသေဆုံးသွားခဲ့ပါတယ်။တမတော်ဘက်ကတော့ယောဂခံနဲ့ကိုကူကူတေချောင်းကြံစီတယ်လို့သတင်းထုတ်ပြန်ထားသလိုမိသားစုဝင်ကတော့အသာကိုညှင်းဆို့ထားပါတယ်။တရက်ပိုင်းတွင်မှာ NRPC မြန်မာငြိမ်းချမ်းရေးကော်မရှင်နဲ့ရခိုင်တပ်တော် AA ခေါင်းဆောင်တို့ရှမ်းပြည်နယ်မူဆယ်မြို့တွင်တွေ့ဆုံဆွေးနွေးခဲ့ရမှာအပြစ်ခတ်ရစဲရေးအတွက်တိုင်းရင်းသားလက်နက်ကန်တပ်ဖွဲ့ချင်းစီနဲ့ဆွေးနွေးတော်ဖို့သဘောတူညီခဲ့ကြပြီးတိုက်ပွဲလျှော့ချရေးသဘောတူညီတဲ့မျိုးတော်မရှိသေးပါဘူး။တစ်ဖက်မှာလည်းတိုင်းစစ်သနာချုပ်နယ်မြေ၅ခုမှာအပြစ်ခတ်ရစဲရေးကာလနှစ်လထပ်မံတိုးမြင့်ခဲ့ပေမဲ့ရခိုင်ပြည်နယ်အနောက်ပိုင်းတိုင်းစစ်သနာချုပ်နယ်မြေကိုထပ်မံခြံလှပ်ထားခဲ့တာကြောင့်ရခိုင်ဒေသမှာစစ်ရေးပြိပကထပ်မံကျေပြလာမှာကိုဒေသခံတွေကစိုးရိမ်နေကြပါတယ်။လက်ရှိစစ်ရေးသင်းမနေမှုကြောင့်ရခိုင်ပြည်နယ်တွင်စစ်ရှောင်ဥယျာဉ်3,400ကျော်ရှိနေပြီးစားတောက်နေထိုင်ရေးမှာအခက်အခဲတွေနဲ့ရင်ဆိုင်နေရပါတယ်ခင်ဗျာ
။နိုင်ကုန်းအိမ်ပြပြသွားတာပါရှင်။အခုတော့မေဒီနိုင်ငံတကာအလုပ်သမားနေမှာမြမအလုပ်သမားရေးလှုပ်ရှားဆောင်ရွက်နေကြတဲ့သတင်းလွှာတွေကိုလည်းနှာစင်ကြရပါမယ်။မြမအစိုးရနဲ့အလုပ်သမားအခွင့်အရေးမြမအစိုးရအနေနဲ့အလုသမားအခွင့်အရေးကာကွယ်ပေးနိုင်ဖို့အတက်နိုင်ဆုံးကြိုးပမ်းနေပြီးအလုသမားအခွင့်အရေးဆိုင်ရာဥပဒေသစ်တွေပြဋ္ဌာန်းဖို့ရှိနေတယ်လို့ပြည်ထောင်စုဝန်ကြီးဦးသိန်းစွေကပြောပါတယ်။ဒီလိုအလုသမားဥပဒေတွေရေးဆွဲရမှာအလုသမားသမဂ္ဂတွေရဲ့အကြံပြုချက်ကိုပါလေးထားထည့်သွင်းဖို့အလုသမားအခွင့်အရေးလှုပ်ရှားသူတွေကရန်ကုန်မြို့မှာကျင်းပတဲ့မေဒီနေအထိမ်းအခမ်းအနားမှာအစိုးရကိုတိုက်တွန်းခဲ့ပါတယ်။ဒီပွဲကိုကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့ VOA သတင်းတောက်မေခကသတင်းပေးပို့ထားပါတယ်ရှင်။
အလုတ္တမားတွေရဲ့အခွင့်အရေးအတွက်အလုတ္တမားဥပဒေတွေပြဋ္ဌာန်းတဲ့နေရာမှာအလုတ္တမားသမဂ္ဂတွေအခန်းကဏ္ဍကိုအတိမတ်ပြုပေးပြီးအလုတ္တမားသမဂ္ဂတွေရဲ့အကြံဉာဏ်ကိုအလေးထားရယူဖို့မြန်မာနိုင်ငံအလုတ္တမားသမဂ္ဂအဖွဲ့ချုပ်ဥက္ကဋ္ဌဦးမမောင်ကရန်ကုန်လှိုင်တာယာမှာပြုလုပ်တဲ့ကမ္ဘာအလုတ္တမားနေ့အခမ်းအနားမှာအဆိုရကိုတိုက်တွန်းသွားခဲ့ပါတယ
်။အလုတ္တမားညင်ပေါ်မှုဖြစ်ရှင်ဥပဒေနဲ့အလုတ္တမားအဖွဲ့အစည်းဥပဒေပြင်ဆင်ရေးမှာအလုတ္တမားသမဂ္ဂများရဲ့ပြင်ပအကြံပြုချက်များကိုအလေးထားပြီးထည့်သွင်းပြင်ဆင်ပေးပါရ။အမှန်နဲ့ကမ္ဘာအလုံးမရေအဖွဲ့ချုပ် ILO ရဲ့လာမယ့်ဇူလမှာအတည်ပြုမဲ့လုပ်ငန်းဝင်အတွင်းလိင်ပိုင်းဆိုင်ရာအကြမ်းဖက်မှု Gender Based Violation Convention ကိုမြန်မာနိုင်ငံအနေနဲ့ပြဋ္ဌာန်းချက် Convention အနေနဲ့သဘောတူလက်မှတ်ထိုးအတည်ပြုပေးပါရန်နံပါတ်3နိုင်ငံတကာအသိမှတ်ပြုက ILO ရဲ့ပြဋ္ဌာန်းချက်အမှတ်144သုံးဝင်းဆိုင်ဆွေးနွေးမှုပြဋ္ဌာန်းချက်ကိုအိုင်လွန်မြစ်တရားပြည့်ဂုံပြူတဲ့နေပြည်တော်လက်မှတ်ထိုးထွင်းရန်တောင်းဆိုပါတယ်
အခမ်းအနားကိုရောက်ရှိလာတဲ့အလုတ္တမလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးသိန်းစွေကတော့အလုတ္တမခွင့်ရေးအတွက်ပြည်ထောင်စုအစိုးရအနေနဲ့တက်ဆွမ်းတလောက်ကြိုးပမ်းနေတယ်လို့ပြောဆိုလိုက်ပါတယ်။ဒီအတွက်လည်းလွှတ်တော်ကနေတဆင့်အလုတ္တမဥပဒေတွေပြဋ္ဌာန်းနိုင်ဖို့ကြိုးပမ်းနေတယ်လို့ VOA ကိုပြောပါတယ်။ကျောင်
းခင်ကဘာကြောင့်လဲဆိုတော့ဥပဒေအရကျွန်တော်တို့အစိုးရအလုတ်ရှင်အလုတ်သမားလက်မှတ်ထိုးနိုင်တဲ့အတွက်ဥပမာဥပဒေကြောင့်ပြီးတော့အခုဒီပွဲရောက်ကြပြီးအလုတ်သမားတွေကိုတော့ကျွန်တော်တို့ခွဲဝေပေးခဲ့အလုတ်သမားတွေဘက်ကလည်းဟိုကျမကြီးဒီပစ္စည်းကိုထူပွဲရောက်ကြပြီးမှသူတို့ငွေရမှာဖြစ်တဲ့အတွက်သူတို့ကဒီအတိုင်းကျွန်တော်ရုံးလို့အကြောင်းကြားလိ
အဲ့ဒါလေးကိုလည်း
ငံလေးလုပ်ပေးပါသူတို့ကဒီပတ်စံရမှာအိမ်ပေါ်ပြန်တက်ရမှာ
အခမ်းအနားအတွင်းမှာမို့အတန်တွေရှုပ်ထွေးနေရတာကိုတောင်းပန်ပါတယ်ပြည်ထောင်စုဝန်ကြီးဦးသိန်းစေပြောတဲ့အထက်အလုတ္တမဆိုင်ရာအငင်းပွားမှုဥပဒေကိုပြင်ဆင်နေသလိုနိုင်ငံသားအလုတ္တမဥပဒေကိုလည်းလွှတ်တော်ကတင်ပြထားပြီးဖြစ်တယ်လို့ပြောဆိုထားပါတယ်ဒါအပြင်အလုတ္တမတွေရဲ့ကျန်းမာရေးနဲ့ဘေးကင်းလုံခြုံရေးဆိုင်ရာဥပဒေတရက်ကိုလည်းပြင်ဆင်ဆောင်ရွက်နေတယ်လို့ဆိုပါတယ်တစ်ဖက်မှာတော့အလုတ္တမတွေဘက်ကဝေဖန်နေတဲ့အလုတ္တမအခွင့်အရေးရရှိမှုနည်းပါးနေတယ်ဆိုတာကိုတော့ပြည်ထောင်စုဝန်ကြီးဦးသိန်းစေကညင်ဆန်ပါတယ်အလုတ္တမသမဂ္ဂတွေဖွဲ့စည်းခွင့်မရတာတွေကြုံနေရဆဲရှိတယ်လို့အလုတ္တမတွေဘက်ကဆိုပါတယ်မြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ဖို့အတွက်အလုတ္တမတွေရဲ့ဘဝကိုမြင့်တင်ပြီးအလုတ္တမတွေပြဿနာကိုကူညီဖြေရှင်းသွားမယ်လို့ရန်ကုန်တိုင်းဒေသကြီးဝင်းကြီးချုပ်ဦးဖြိုးမင်းသိန်းကပြောဆိုသွားပါတယ်အလုတ္တမတွေရဲ့လူမှုဘဝတိုးတက်ရေးဟာမ မြန်မာနိုင်ငံရဲ့ဖွံ့ဖြိုးတိုးတက်ရေးနဲ့တိုက်ရက်သက်ဆိုင်နေတာကြောင့်အလုတ္တမသမဂ္ဂတွေနဲ့ပူးပေါင်းမှုတွေတိုးမြင့်လို့ဆောင်သွားမယ်လို့လည်းဝန်ကြီးချုပ်ကဆိုပါတယ်။အလုတ္တမအခွင့်အရေးလို့ဆိုတဲ့နေရာမှာအမျိုးသမီးအလုတ္တမတွေကိုအခွင့်အရေးပေးဖို့အကြမ်းဖက်ခံရတာတွေခွဲခြားဆက်ဆံတာတွေမရှိအောင်ကာကွယ်ပေးဖို့အမျိုးသမီးအလုတ္တမကောင်းဆောင်မဆွေဆွေအောင်ကတောင်းဆိုလိုက်ပါတယ်
။အခုပို့ဆိုတာပေါ့နော်ဒီအလုတ္တမဥပဒေဆိုတာရှိရတဲ့တောင်မှပဲကျမတို့ကိုတိတိကျကျနဲ့ဖော်ပြထားတာမရှိဘူး။အခုကျမတို့အမျိုးသမီးနဲ့ပတ်သက်တဲ့ဟိုပါဥပဒေဆိုတာလည်းမထွက်လာဘူးမထွက်လာသေးတော့ပို့ပြီးတော့စိုးတယ်ကျမတို့ကအကင်အတွက်ဖြည့်ရှင်းရတာပေါ့နော်ဥပဒေမရှိတဲ့အတွက်ကျမတို့ကအရန်ခက်ခဲတယ်အဲ့ဒါကြောင့်မလို့ကျမတို့ကအခုဥပဒေတရက်ထွက်လာအောင်လဲကျမတို့ကစူးစမ်းနေပါတယ်အစိုးရကလည်းကျမပြောချင်တာကကြတော့ဥပဒေတရက်ထွက်လာပြီဆိုလို့ချင်းတိတိကျကျလေးထွက်စေချင်တယ်ကျမတို့အခုလောလောဆယ်မှာရင်ဆိုင်နေရတဲ့အလုပ်သမားတွေမှာကဥပဒေတရက်တော့ထွက်လာတယ်ဒါပေမဲ့တိကျမှုမရှိတော့တဲ့ကျမတို့ဖြည့်ရှင်းရတာအရန်ခက်တယ
်ဒီကနေ့ကြာရောက်ခဲ့တဲ့129ကြိမ်မြောက်ကမ္ဘာအလုတ္တမနေကိုကျူဆိုတဲ့အနေနဲ့ဒီအခမ်းအနားကိုရန်ကုန်လှိုင်တာယာမှာကျင်းပခဲ့တာဖြစ်ပြီးမြန်မာနိုင်ငံလုံးဆိုင်ရာအလုတ္တမသမဂ္ဂများအဖွဲ့ချုပ်ကဦးဆောင်ကျင်းပခဲ့တာပါအလုတ္တမ9000ဝန်းကျင်လောက်တက်ရောက်ခဲ့တာတွေ့ရှိခဲ့ရပါတယ်ရှင
်ရန်ကုန်မြို့ကမေရီနေအခမ်းအနားကြောင့် VOA သတင်းတောက်မေခကိုရိုင်းသွားရောက်သတင်းယူခဲ့တာပါရှင်အခုတော့ထိုင်းနိုင်ငံရောက်မြန်မာအလုတ္တမတွေဘက်ကိုလည်းကြည့်ကြရအောင်ပါထိုင်းနိုင်ငံမှာရှိနေကြတဲ့မြန်မာရွှေ့ပြောင်းအလုပ်သမားတွေရဲ့မေရီနေအကြောင်းကိုပြောပြပေးပါဦးမယ်ရှင်။ထိုင်းနိုင်ငံထဲမှာမြန်မာအလုပ်သမားတွေတန်းနဲ့ချီပြီးရှိနေပေမဲ့နိုင်ငံခြားသောအလုပ်သမားတွေအနေနဲ့တမကတွေတီထောင်ခွင့်မရသေးတာအပြင်အမျိုးသမီးအလုပ်သမားတွေအတွက်မိဖွားခွင့်ရရှိလို့တခြားလူမှုရေးလိုအပ်ချက်တွေလည်းရှိနေသေးတယ်လို့အလုပ်သမားအရေးလှုပ်ရှားသူတွေကပြောပါတယ်။ဒါကြောင့်အခုကြာရောက်တဲ့မေရီနေမှာအဲ့ဒီအခွင့်အရေးတွေရရှိဖို့အတွက်အလုပ်သမားရေးလှုပ်ရှားသူတွေကတောင်းဆိုခဲ့ကြတဲ့အကြောင်းထိုင်းအခြေစိုက် VOA သတင်းတောက်မှအေးအေးမှကသတင်းပေးပို့ထားပါရဲ့ရှင်
။ထိုင်းနိုင်ငံအတွင်းကမြန်မာအပါအဝင်နိုင်ငံခြားသားရွှေ့ပြောင်းလို့သမားရည်နဲ့ပတ်သက်လို့သမဂ္ဂတွေလွတ်လပ်စွာဖွဲ့စည်းဝင်ရဖို့အတွက်အမျိုးသမီးအလုပ်သမားတွေမိဖွားတဲ့ခွင့်ရရှိပေးဖို့စတာတွေပါတဲ့အချက်၁၁ချက်ကိုရွှေ့ပြောင်းလို့သမားရည်ဆောင်ရွက်နေသူတွေကတောင်းဆိုခဲ့ကြတယ်ဆိုပြီးရွှေ့ပြောင်းလို့သမားအခွင့်အရေးကွန်ရက်ရဲ့ဥက္ကဋ္ဌဦးအောင်ကျော်ကပြောပါတယ်
။နိုင်ငံတကာမှာဒီအလုပ်သမားနဲ့ပတ်သက်တဲ့ပြဋ္ဌာန်းထားတဲ့ပြည်ညင်းစာတမ်းစစ်စခုကိုရရှိဖို့ထိုင်းအစိုးရကလက်မှတ်မထိုးပြီးတဲ့အတွက်ကြောင့်ကျွန်တော်နိုင်ငံသားရွှေ့ပြောင်းလို့တမားတွေအတင်းအပင်အစုအဖွဲ့တွေနဲ့စူပေါင်းတောင်းဆိုထုတ်ချက်တဲ့အခွင့်အရေးပြုပြင်ကန့်တတ်တဲ့ကိစ္စကိုလုံးဝထိုင်းအစိုးရကလက်မှတ်ရေးထိုးပြီးမှအဲ့ဒါကိုအတင်းပင်နဲ့ပြည်ပြင်ရဖို့ကျွန်တော်အဓိကတောင်းဆိုတယ်။ကျန်တာကတော့ကျွန်တော်တို့တမားတွေအတွက်ဟိုလူမျိုးစုလုံးရင်းနဲ့ပတ်သက်တဲ့ကိစ္စတွေကိုကောင်းမွန်စေဖို့နောက်တစ်ခုကကျွန်တော်တို့ဟိုအမျိုးသမီးလူသားတွေဒီ varphi အခါမှာဟိုကျွန်တော်ထိုင်းသူရဲ့စိတ်ပြည့်ရရ90အနာယူပြန်ပေးထားတယ်။အဲတို့တော့ကျွန်တော်အဲ့ဒါကိုအမြဲတမ်းကိုကြာကျွန်တော်တောင်းဆိုတာ90ဒီမလုံလောက်ပါ။ဒီဒီတဲ့ပုံမူဒီရအားဖြင့်ပေါ့ကလေးကိုစောင့်ဆောင်နိုင်စွာရှိဖို့ဒီတဲ့ပုံမူဟိုခွင့်ရရှိပြီးပေးဖို့ကျွန်တော်အဲ့ဒါမျိုးစူပေါင်းတောင်းဆိုကြတာပါ။ဆက်ခွန်ကလေးကကျွန်တော်တောင်းထားတဲ့အချက်တွေပဲဟိုဆက်မှန်ပြီးမှသူကသူကဘာမှမပြုလုပ်ပေးသေးတဲ့အကြောင်းအဲ့ဒါကိုပေါင်းဆက်မှအချက်ကတော့ဆက်တစ်ချက်ပါ။
ထိုင်းနိုင်ငံအတွင်းမှာတော့တရားဝင်နိုင်ငံခြားသားလူသမားတွေရဲ့တစ်နှစ်လောက်အားကဟာ308ဘက်ကနေ330လောက်ထိရရှိပြီးအချိန်ပိုတနာရီကိုတော့59ဘက်ကနေ62ဘက်လောက်ထိရရှိကြတာပါဒါပေမဲ့နေဆက်တွေမှာတော့လောက်အားကတွေဒီလောက်ထိမရကြသလိုတရားမဝင်အလုပ်လုပ်ကြသူတွေများတာကြောင့်လည်းအလုပ်သမားအခွင့်အရေးတွေအပြည့်အဝမရရှိသေးပါဘူးမေဒီနေ့မှာတော့ထိုင်းနိုင်ငံမှာရှိတဲ့ထိုင်းနဲ့မြန်မာအလုပ်သမားအသင်းအဖွဲ့တွေနဲ့မြန်မာကမ္ဘောဒီးယားအလုသမားဖွဲ့တွေစုပေါင်းပြီးထိုင်းနိုင်ငံအတွင်းမှာရှိတဲ့အလုသမားတွေရဲ့အခွင့်အရေးတွေကိုအပြည့်အဝပေးဖို့အတွက်တောင်းဆိုခဲ့ကြပါတယ်။အခုအခါမှာတော့လွန်ခဲ့တဲ့ဆယ်စုနှစ်ကထက်အလုသမားအခွင့်အရေးတွေပိုရရှိလာတဲ့ဆိုပေမဲ့လိုအပ်ချက်တွေလည်းရှိနေသေးတာမို့ဆက်လက်တောင်းဆိုနေရတာဖြစ်တယ်လို့လည်းအလုသမားရေးဆောင်ရွက်နေသူတွေကပြောဆိုနေကြပါတယ်။ထိုင်းနိုင်ငံထဲမှာမြန်မာရွှေ့ပြောင်းလူသမား၃သန်းထက်မနည်းအလုလုပ်ကိုင်နေကြပါတယ်ရှင်။
မအေးအေးမှစုံစမ်းတင်ပြခဲ့တာပါရှင်အခုတော့တော်ရိုင်းတရိတ်ဆန်တဲ့တစ်တော်ရက်ပစ္စည်းတွေတရားမဝင်ရောင်းဝယ်နေကြတဲ့အခြေအနေကိုလည်းပြောပြပေးမှာပါတရုတ်မြန်မာနယ်စပ်မိုင်းလာနဲ့ UWSA ဝါလက်နက်ကင်တပ်ဖွဲ့ထိန်းချုပ်ရာဒေသမှာတော်ရိုင်းတရိတ်ဆန်နဲ့တရိတ်ဆန်ထွက်ပစ္စည်းတွေကိုတရားမဝင်ရောင်းဝယ်မှုဟာရှင်းတန်းနေတဲ့အကြောင်း WWF တဘာဝတော်ရိုင်းတရိတ်ဆန်ထိန်းသိမ်းရေးအဖွဲ့ကသတိပေးနေပါတယ် AFP သတင်းတပုတ်ကိုအခြေခံပြီးတော့ကိုညံဝင်းအောင်ကပြောပြမှာပါရှင်
BMW နဲ့ Bentley လိုကမ္ဘာကျော်ကားတွေကိုတရုတ်မြန်မာနယ်စပ်မိုင်းလားဒေသမှာတွေ့နိုင်တယ်လို့အဲ့ဒီဒေသမှာလိန်ဖြိုပြည်လုပ်ငန်းမှုရေးဆေးဝါးလောင်ကစားယုံနေနဲ့စီကားနေပြီးတွန်းရိုင်းတရိတ်ဆန်တရားမဝင်ရောင်းဝယ်တဲ့ကုမ္ပဏီသားဆိုင်ကြီးတွေလည်းရှိနေတာပါကိုဝိုင်အုတ်ချုပ်ခွင့်ရလို့ဖြစ်နေတဲ့အဲ့ဒီဒေသဟာမြန်မာပြည်မနဲ့တီးခြားလို့ဖြစ်နေပေမဲ့ တရုတ်နိုင်ငံနဲ့တော့ပိုပြီးကူလူဆက်ဆံမှုရှိပါတယ်။မိုင်းလားဒေတာမှာသုံးတဲ့ငွေကြေးကတရုတ်ယွမ်ငွေဖြစ်ပြီးအဲ့ဒီဒေတာကလူအများစုဟာတရုတ်ဘာသာစကားကိုပိုသုံးကြပါတယ်။တရုတ်နိုင်ငံရဲ့ဝယ်လိုအားများပြားမှုကြောင့်တွန်ရိုင်းတိရစ္ဆာန်တွေပစ္စည်းတွေကို UWSA ဝါတက်ဖွဲ့ထိန်းချုပ်ရာပန်ဆန်းမြို့မှာလည်းတရားမဝင်ရောင်းဝယ်နေကြပါတယ်။ကြားကြသစ်စတဲ့တားကောင်အရေးကွန်တွေရနိုင်တယ်လို့စင်စွဲတင်းငွေချက်နဲ့ရှားပါငှက်တွေဆိုရင်လောင်အိမ်တွေနဲ့ခင်းကျင်းပြထားပါတယ်။အခုလိုတရိတ်ဆန်တွေပစ္စည်းမှောင်ခိုးရောင်းဝယ်မှုကမြန်မာတနိုင်ငံတည်းတင်မကဒေသတစ်ခုလုံးအတွက်ပါပြဿနာဖြစ်လာစေတယ်လို့ WWF တော်ရင်တရိတ်ဆန်ထိန်းသိမ်းရေးအဖွဲ့ဒါရိုက်တာ Nick Cox ကပြောပါတယ
်။ So we can see here a number of skins from cat species, leopard, golden cat, marbled cat.
ဒီဗီဒီယိုထဲမှာတော့ကြက်သစ်တောကြောင်အစင်ကြားမိတဲ့ရှေကြောင်တွေရဲ့အရေးကွန်တွေကိုမြင်ရပါပါ။ဘူနောက်ထဲမှာဆိုရင်ကြားအရေးကွန်ကိုတွေ့ရပါတယ်။တော်ရင်ထဲမှာထည့်ထားတဲ့ငှက်အရှင်တွေရောနောက်ထပ်အခြားအရေးကွန်တွေလည်းတွေ့ပါတယ်
။ဒီမှောင်ကိုဈေးကွက်မှာမြန်မာကသာမကအိန္ဒိယနိုင်ငံတွေပစ္စည်းတွေပါရောင်းဝယ်နေကြတယ်လို့နိကပြောပါတယ
်။ Myanmar has long been thought to be a hub for global wildlife trade.
မြန်မာနိုင်ငံဟာတော်ရင်ထရိတ်ဆန်တွေပစ္စည်းရောင်းဝယ်ရေးမှာဗဟုချက်မှလို့ဖြစ်လာတာကြားပါပြီ။ဒီဈေးကွက်မှာမြန်မာပြည်ထက်ပစ္စည်းတွေသာမကဘေးပတ်ဝန်းကျင်နိုင်ငံတွေကပစ္စည်းတွေလည်းလာရောင်းကြပါတယ်။
တားကောင်ဖမ်းရမှာဝိုင်ယာကျိုးနဲ့ကြော်ကွင်းထောင်တဲ့နီးကစိုးလွန်တယ်လို့ Nick Cox ကပြောပါတယ
် Placing wire snares in the forest has had a devastating impact in places like Vietnam and Laos.
Vietnam နဲ့ Laos နိုင်ငံတွေမှာဆိုရင်ဝိုင်ယာကျိုးသုံးပြီးထောင်ချောက်ဆင်းတဲ့နီးကိုသုံးနေကြတဲ့အတွက်တရိတ်ဆန်ပြုံးတိမှုအကြီးအကျယ်ဖြစ်လာပါတယ်အခုဆိုရင်ကမ္ဘောဒီးယားမှာလည်းဒီနီးကိုပဲသုံးလာပါတယ်မြန်မာနိုင်ငံမှာဒါမျိုးဘလောက်အထိလှုပ်လာပြီလဲဆိုတာစောင့်ကြည့်ရမှာပါဒါကကျွန်တော်တို့အစိုးရင်ဆုံးအချက်ပါ
တော်ရင်တရိတ်ဆန်တရားမဝင်ခိုးဖန်းနေတာကိုတားဆီးနိုင်မှသာတစ်တော်တွေရဲ့ဂေဟာစနစ်ကိုလည်းဆက်လက်ထိန်းသိမ်းနိုင်မှာဖြစ်တယ်လို့တော်ရင်တရိတ်ဆန်ထိန်းသိမ်းရေးအဖွဲ့ဒါရိုက်တာ Nick Cox ကပြောပါရယ်ခင်ဗျာ
ကိုညာဝေအောင်ပြောပြသွားတာပါရှင်မကြခင်ထုတ်လွှင့်ပေးမဲ့ဒုတိယနိုင်ဝက်ဆာအစီအစဉ်မှာတော့ TV လို့ခေါ်တဲ့အစုံနိုင်ယောဂကာကွယ်ကုသရေးအကြောင်းသိကြရမယ့်လူလူကျမ်းမာရေးဥကျော်စံသားရဲ့မြန်မာအရေးသုံးသပ်ချက်နဲ့ကိုရနိုင်စီစဉ်တင်ဆက်ပေးနေတဲ့အားကစားသတင်းလွှာအစီအစဉ်တွေကိုနားဆင်ကြရမှာဖြစ်ပါရယ်ရှင်အခုတော့လာမယ့်စနေနေ့ညတိုက်ရိုက်လေးလိုင်းကိုဖိတ်ခေါ်ပါရစေရှင
်တို့ပါရှင်များရှင်တမရောကစစ်တိုင်းငါကူမှာတစ်ဖက်သက်အပြစ်ခတ်ရက်ဆဲထားတာကိုနောက်ထပ်နှစ်လတက်တန်းတိုးဖို့ကြီးညာလိုက်ပါတယ်။လေးလကြာအပြစ်ခတ်ရက်ဆဲထားချိန်မှာရင်းချမ်းရေးအထွတ်ဆွေးနွေးမှုတွေရှိခဲ့သလိုနောက်ထပ်ဆွေးနွေးဖို့တောင်းဆိုချက်တွေကြောင့်တက်တန်းတိုးဖို့ဆုံးဖြတ်လိုက်တာဖြစ်ကြောင်းလဲကာကွယ်ရေးဦးစီးချုပ်ယုံထုတ်ပြန်ချက်ကဖော်ပြပါဗျ။ပြီးခဲ့တဲ့လေးလကြာအပြစ်ရက်ချိန်မှာရင်းချမ်းရေးလုပ်ငန်းစဉ်တွေဘလောက်အထိခရီးပောက်ခဲ့ပါသလဲ။နောက်ထပ်နှစ်လသာတက်တန်းကနေဘာတွေများမျှော်လင့်နိုင်မလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုင်းလေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးမင်းများလို့သူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 0923923555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နံပါတ်ဖြစ်ဖြစ်အသံ file နံပါတ်ဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုင်းလေးလိုင်းအစီအစဉ်ကကြိုဆိုပါရစေ
။ VOA American တန်ကနေထုတ်လွှင့်ပေးနေတဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်တွေကိုအင်ကာနဲ့စနေညပိုင်းအစီအစဉ်တွေမှာတစ်ပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါရစေ။အခုလာမယ့်စနေညတိုက်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်မှာပါဝင်ဆွေးနွေးလို့ရဆိုရင်ဖုန်းနံပါတ် 0923923555 လေးကိုဖြစ်စေအီးမေးလ်လိပ်စာ burmese@voanews.com ကိုဖြစ်စေဆက်သွယ်နိုင်ပါတယ်လို့ထပ်မံဖိတ်ခေါ်ပါရစေ။ကျမတို့ VOA ကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့စာလိုက်ကနေဝေဖန်ကြံပေးစာတွေပို့လို့ရတယ်။နားဆင်လို့ရတဲ့တေးသချင်းတွေတောင်းယူလို့ရတယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တက်တာမှ855ကိုစာရေးသားဆက်သွယ်နိုင်တယ်လို့ VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုလည်းစာရေးသားပို့နိုင်ကြပါရစေ။ VOA ရဲ့ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေနားဆင်နေရတာဖြစ်ပါတယ်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့ လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့2019ခုနှစ်မေလ1ရက်ဗုဒ္ဓဦးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ25 32 51တို့ကနေတိုက်ရိုက်နားဆင်နိုင်ပါတယ်။အခုညပိုင်းသတင်းပတ်ဆိုင်ကဏ္ဍတွေမှာတော့ TV အဆုံနာယောဂအကြောင်းသိရမယ့်လူမှုကျန်းမာရေးကိုအရင်ဆုံးထုတ်လွှင့်ပေးမှာဖြစ်ပြီးမြမရေးသုံးသက်ချက်မှာနားဆင်ရမှာကတော့
ကျမတို့ကထုတ်ပြန်ထားတဲ့အနေအထားမှာလည်းဒီ AA ပေါ်မှာသူတို့ကကျန်းသက်အဖွဲ့အနေနဲ့သတ်မှတ်ပြီးတော့မှ
မြောက်ပိုင်းမဟာမိတ်လေးဘွဲ့နဲ့အမျိုးသားပြန်လည်သင်မြတ်ရေးအဖွဲ့ငိမ့်ချန်ရေးအဖွဲ့တို့ဆွေးနွေးပွဲကတိကျတဲ့သဘောတူညီချက်တစုံတရာမကြားရပေမဲ့အပြန်အလှန်တင်ပြချက်တွေရယူပြီးရှေ့ဆက်ဆွေးနွေးဖို့အစီအစဉ်ရှိတဲ့အကြောင်းမကြခင်ကမှမူဆယ်မြို့စည်းဝေးကိုတွားရောက်ခဲ့တဲ့သတင်းတောက်ကိုမိုးစောနဲ့ဆွေးနွေးသုံးသပ်ထားတာကိုနားဆင်ရမှာဖြစ်ပါတယ်။အခုအရင်ဆုံးတော့ဒီနိုင်ထိုင်းမြန်မာနယ်စပ်ကအမှုရစိတ်ကြဆေးတွေအကြောင်းသတင်းလွှာတစ်ပုဒ်ကိုပြောပြပါမယ်ရှင်။ထိုင်းမြန်မာနယ်စပ်ချင်းရိုင်ခရိုင်နဲ့ဗန်ကောက်မြို့နာမှာရှိတဲ့အယုဒ္ဓယမြို့နယ်အတွင်းမှာဖမ်းဆီးရမိတဲ့စိတ်ကြွဆေးနဲ့ ice လို့ခေါ်တဲ့မူရစ်ဆေးတို့ဟာကာလတံပိုးအဖြစ်ထိုင်းဘက်ငွေတန်ပေါင်း 2,200 ကျော်ရှိပါတယ်။ဒါအပြင်ထိုင်းမြန်မာနယ်စပ်ကနေဝင်လာတဲ့မူရစ်ဆေးတွေကိုကုန်ကူးနေတဲ့မူရစ်ကိုင်းတစ်ကိုင်းကိုလည်းထိုင်းအာဏာပိုင်တွေကဖြိုခွဲနိုင်ခဲ့တဲ့အကြောင်းထိုင်းအခြေစိုက် VOA သတင်းတောက်မတ်အေးအေးကသတင်းပေးပို့ထားပါတယ်ရှင်။
ထိုင်းမြန်မာနယ်စပ်ထိုင်းမြောက်ပိုင်းချင်းရိုင်ခရိုင်မဲတံမြို့နယ်အတွင်းကိုမောင်းဝင်လာတဲ့အနက်ရောင်တိုယိုတာကားတစ်စီးကိုအေပီလ29ရက်နေ့ကစစ်ဆေးရေးဂိတ်တွေကစစ်ဆေးဖို့အတွက်ရပ်တန့်ခိုင်းတာကိုရပ်မပေးဘဲမောင်းပြေးခဲ့တာပါရဲကားတွေကနောက်ကနေအမိလိုက်ပြီးတော့ဖမ်းဆီးတဲ့အခါမှာတော့ကားမောင်းသူနဲ့တခြားမျိုးသား2ဦးဟာတောဆက်မှာကားကိုပစ်ပြီးနယ်စပ်တက်တော်တွေထဲကိုထွက်ပြေးသွားခဲ့ကြပါတယ်ကားပေါ်မှာအပြက်ရောင်ဆာလာအိတ်တွေနဲ့ထုတ်ပိုးထားတဲ့တချို့ကို6-3လုံးတစ်စိတ်စိတ်ကြွစေတဲ့အိတ်ကိုစေးပြအပြား2သိန်းပါတဲ့အိတ်ပေါင်း90ကိုတော့ကားဆင်းလုံးပြည့်တင်လာတာကိုရဲတွေကဖမ်းဆီးနိုင်ခဲ့ပါတယ်။တရခဏီထွက်ပြေးသွားကြပြီမဲ့တိုယိုတာကားကိုဖမ်းမိခဲ့တာကြောင့်ပိုင်ရှင်ဟာချင်းရိုင်ခရိုင်မဲဆွေမြို့နယ်တဲကအသက်38နှစ်အရွယ်ထိုင်းနိုင်ငံသားတဦးဖြစ်ကြောင်းစစ်ဆေးတွေ့ရှိခဲ့ပြီးအမှုနဲ့ဆက်နွယ်နေသူတဦးကိုလည်းဖမ်းဆီးစစ်ဆေးနေကတရားခဏီကိုမကြခင်ဖမ်းဆီးအရေးယူနိုင်တော့မှာဖြစ်တယ်ဆိုပြီးမဲ့ကြံရဲတပ်ဖွဲ့ကသတင်းထုတ်ပြန်ခဲ့ပါတယ်။ဖမ်းမိခဲ့တဲ့မွေးရည်စည်းဝါးတွေနဲ့ပတ်သက်လို့အမှတ်၈ဒေသမွေးရည်နှိမ်နှင်းရေးတပ်ဖွဲ့ကအရာရှိပြောသွားတာကတော
့ในเบื้องต้นนะตอนนี้ที่มีพยานหลักฐานเพียงพอที่ออกหมายจับเนี่ยรอออกหมายจับทั้งสิ้นทั้งหมด7หมายนะครับ
မွေးရည်စည်းဝါးနှိမ်နှင်းရေးလုပ်ငန်းတွေနဲ့ပတ်သက်ပြီးခရီးရောက်နဲ့အကျယ်တဝင့်ရှင်းလင်းမှုတွေလုပ်နေပါတယ်။ထိုင်းမြန်မာနယ်စပ်ထိုင်းမြောက်ပိုင်းကနေထိုင်းတောင်ပိုင်းခရိုင်နေအထိနေမြေလိုက်စစ်စင်ရေးတွေဇက်တိုက်လုပ်နေပါတယ်ဆိုပြီးထုတ်ပေါ်ပြောဆိုသွားပါတယ်။ AB လ30ရက်နေ့မှာတော့အယုဒ္ဓယမြို့နယ်အတွင်းမှာပဲစိတ်ကြွစည်းပြား6တန်းနဲ့ ice လို့ခေါ်တဲ့မွေးရည်စေးဝါကီလို444ကီလိုကိုထပ်ဖမ်းမိခဲ့ပါတယ်။ဒီစိတ်ကြွစည်းပြားတွေဟာလည်းထိုင်းမြန်မာနယ်စပ်ထိုင်းမြောက်ပိုင်းကနေလာတဲ့မွေးရည်စေးဝါတွေဖြစ်တယ်ဆိုပြီးထိုင်းအနာပိုင်းတွေကထုတ်ပေါ်ပြောဆိုခဲ့ပါတယ်။ထိုင်းဘက်ကနေလာနေတဲ့စိတ်ကြွစည်းတွေဟာများလို့နဲ့အတွက်ထိန်းချုပ်ဖို့အတွက်ခက်ခဲနေတာတွေရှိနေတယ်လို့လဲထိုင်းမြန်မာနယ်စပ်ကမွေးရည်စေးဝါအခြေအနေတွေကိုလေ့လာနေတဲ့ရှမ်းတန်တော်စင်သတင်းစင်ရဲ့အက်ဒီတာချုပ်ဦးဆိုင်မင်းကလည်းအခုလိုပြောပါတယ်
ထိုင်းကမှလည်းဒီရှင်ထိုင်းအနာပိုင်းတွေကလုတ်တလောက်မပေါက်တာလဲဒီရှင်းရှင်းပြောလို့ရှိရင်ဒီဘိန်းကူတန်းရောင်းဝယ်မှုကဒီရှင်းရှင်းပြောလို့ရှိရင်ဒီကူတန်းရောင်းဝယ်တဲ့လမ်းကြောင်းကဒီနဲ့ဆိုင်ဆိုင်တွေမှာရှိနေသေးတော့မြုပ်ကြီးတွေမှာရောက်နေတဲ့ဟာတွေတော်တော်ရှိတယ
်ထိုင်းတောင်ပိုင်းစုလတ်ဌာနီခရိုင်အတွင်းကအကြီးဆုံးမူရစ်ခိုင်းကိုလည်းအမှတ်၈ဒေသမူရစ်နှိမ်နှင်းရေးတပ်ဖွဲ့ဝင်တွေနဲ့အတူနယ်မြေခံရဲတွေကပူးပေါင်းဖမ်းဆီးခဲ့ပါတယ်။မူရစ်စည်းဝါးရောင်းရတဲ့ငွေမဲတွေကိုငွေပြူဖြစ်အောင်ဟန်ပြစည်းဝါးရေးလုပ်ငန်းတွေနဲ့ချမ်းသာနေတဲ့တကြီးဟောင်းကို AB လဇန်ပိုင်းကလေးကဖမ်းဆီးခဲ့ပြီးသူပိုင်နဲ့ထိုင်းဘက်ငွေတန်းပေါင်း100လောက်တန်ဖိုးရှိတဲ့ပိုင်ဆိုင်မှုပစ္စည်းအလုံးကိုလည်းနိုင်ငံတော်ပိုင်အဖြစ်သိမ်းဆီးခဲ့ပါတယ်။ AB လ28ရက်နေ့တုန်းကတော့အုံဘတ်မူရခိုင်နဲ့ဆက်နွယ်နေသူတွေရှိနေတဲ့ခရိုင်၅ခုကနေရာ28နေရာကိုရဲတပ်ဖွဲ့ဝင်အင်အား300ကျော်သုံးပြီးအနည်းဆုံးလူ18ဦးကိုလည်းဖမ်းဆီးစစ်ဆေးခဲ့ပြီး12ဦးကိုတရားစွဲဆိုခဲ့ပါတယ်။ထိုင်းမြန်မာနယ်စပ်ထိုင်းမြောက်ပိုင်းကနေလာနေတဲ့မူရစည်းဝါးတွေကိုကုံသွယ်မှုဖြန့်ဖြူးမှုတွေလုပ်နေတဲ့ 翁伯母也看耶，母也是工作养养为哈。那那段拍三毛个长脚心里的路嘞，阿妈是对的。看母也是我得陪个，昨天偷变个吧嘞是。
မအေးအေးမှာစုံစမ်းတင်ပြခဲ့တာပါရှင်အခုလူထုကျန်းမာရေးအစီအစဉ်ကိုနားဆင်ရပါမယ်မြန်မာနိုင်ငံမှာ TB လို့ခေါ်တဲ့အဆုတ်နာရောဂါဖြစ်ပွားနှုံမြင့်တက်နေပြီးဆေးရင်ပါတဲ့ TB ရောဂါလည်းဖြစ်နေပါတယ်ဒါကြောင့် TB ရောဂါကူးစက်ပြန့်ပွားမှုညှော့နေအောင်ကုသပြောက်ကင်းအောင်ဘလူးဂရုစိုက်ကာကွယ်ကြမလဲဆိုတဲ့အကြောင်းပါမောက်ခဒေါ်ကြည်ကြည်မာကိုတွေ့ဆုံမေးမြန်းပြီးဒေါက်တာတန်စောကတင်ပြထားပါတယ်ရှင်
TB ယောဂါဟာမြန်မာနိုင်ငံမှာဖြစ်များတဲ့ယောဂါတွေထဲကတစ်ခုပါဝင်ဖြစ်ပါတယ်။မြန်မာနိုင်ငံမှာ TB ယောဂါဖြစ်ပွားမှုတွေများပြားနေပြီးဆေးရင်ပါ TB ဝေနာရှင်တွေနဲ့ HIV TB ယောဂါနှစ်မျိုးတွဲကူးစက်ခံနေရတဲ့ဝေနာရှင်တွေလည်းများပြားနေတာကြောင့် TB ယောဂါဟာစိုးရိမ်စရာအနေအထားတစ်ခုဖြစ်နေပြီလားလို့မေးကြည့်တဲ့အခါအထွေထွေယောဂါအထူးကူဆရာဝန်ကြီးဖြစ်သူပါမောက်ခဒေါက်တာဒေါ်မမကြီးကအခုလိုပြောပါတယ
်။တကယ်ဟုတ်ပါတယ် TB ယောဂါစိုးရိမ်ရလောက်တဲ့အနေအထားရှိပါတယ်။ဘာလို့လဲဆိုတော့ကျွန်တော်တို့တိုင်းပြည်နေနဲ့ကြည့်လိုက်ရင်ဒီ TB ယောဂအဖြစ်များတဲ့နိုင်ငံပေါ့နော်နိုင်ငံပေါင်း30ထဲမှာအထူးတစ်ခုပါဝင်ဖြစ်တယ်အဲ့ဒီမှာမှာကုသယောဂနှစ်ခုဖြစ်တယ် TB HIV အဖြစ်ဆုံးပေါ့နော်ယောဂ22နိုင်ငံထဲမှာလည်းပါတယ်နောက်ပြီးတော့အဲ့ဒီမှာဘူးလျာဖေးဦးစင်းဆိုသလို TB ထဲမှာမှာဆေးမတိုးတဲ့ TB ပေါ့ MDR ချိန်ရင်ပါ TB လို့ခေါ်တာပေါ့နော် MDR TB ဖြစ်တဲ့နှုံများတဲ့နိုင်ငံထဲမှာလည်းပါဝင်ဖြစ်နေတာကိုတွေ့ရပါတယ်အဲ့တော့ဖြစ်နှုံနေလည်းကြည့်မယ်ဆိုလို့ရှိရင်ဆရာမတို့တိုင်းပြည်မှာလူတသိန်းမှာ358ယောက်လောက်က TB ဖြစ်ကြတယ်ဒီဖြစ်ပြီးတော့မှာအဲ့ဒီမှာမာတီဗီစဖြစ်တဲ့လူတွေပေါ့နော်ဖြစ်တဲ့လူတွေပြန်ဖြစ်တဲ့လူတွေဟာဆေးရင်မတီဗီဖြစ်မယ်ဆိုရင်3ယောက်မှ1ယောက်လောက်25ရက်30ရက်ခန့်လောက်ကဆေးရင်မတီဗီဖြစ်တာကိုလည်းတွေ့ရတယ်။နောက်ယောဂအစ်စ်ပေါ့စဖြစ်တဲ့လူတွေထဲမှာ105ယောက်လောက်ကလည်းခုနကပြောတဲ့ဆေးမတူတဲ့တီဗီလိုလည်းခေါ်ရဲဆေးရင်မတီဗီအင်္ဂလိပ်လိုက MDR တီဗီလို့ခေါ်တာပေါ့နော်။အဲ့လိုဖြစ်တာတွေ့ရတယ်ဆိုတော့ဦးဇေသမီးရန်ကုန်တိုင်းပေါ့မြန်မာနိုင်ငံရန်ကုန်မြို့ရန်ကုန်တိုင်းမှာရန်ကုန်မြို့မှာဒီဆေးရင်မတီဗီဖြစ်တဲ့လူတော်တော်လေးများတယ်။အဲ့တော့တီဗီကဆရာမတို့တိုင်ပြည်ရဲ့ပြဿနာတစ်ခုဆိုတာတော်တော်လေးတော့မှတ်ပါတယ်
။တီဗီယောဂါကိုမြန်မာနိုင်ငံအနေနဲ့အရက်ကဆေးရုံဆေးခန်းတွေမှာကုသပေးနေလို့စီမံချက်တွေချမှတ်ပြီးတော့လေတီဗီယောဂါတိုက်ဖျက်ရေးလုပ်ငန်းတွေကိုလုပ်ငန်းဆောင်ရွက်နေကြတာပါ။ဒီလိုအင်းလိုက်အားလိုက်ဆောင်ရွက်နေတဲ့ဂျာကနေဆေးရုံမှာတီဗီဖြစ်ပွားမှုတွေဟာဘာကြောင့်မြင်မာနေပါသလဲလို့မေးကြည့်တဲ့အခါဒေါက်တာဒေါ်မမကြီးကအခုလိုပြောပါတယ်
။ဆေးရုံမှာတီဗီဖြစ်ရတယ်ဆိုတာကတော့ခုနပြောသလိုပေါ့နော်ဆက်စားခြင်းပဲသူ့ကိုကူးစက်တဲ့ပိုးကဆေးရုံမှာတီဗီဖို့ဖြစ်တော့ဆေးရုံမှာတီဗီဖြစ်တာပေါ့။အများဖြစ်တော့တီဗီကိုကူးတဲ့နေရာမှာလွဲမစားကူးတာမျိုးတော့ဆေးရုံမှာတီဗီဖြစ်ရတယ်။အဲ့ဒါကဘာလဲဆိုရင်အလုံးတည်းအတိုင်း TV ကိုကုရတဲ့နေရာမှာဆီမော်ရာ6လကုရတယ်ပေါ့နော်အဲပထမ2လကိုဆေးအများကြီး4မျိုးတောက်ရတယ်ဒုတိယ4လကိုဆေး2မျိုးတောက်ရတယ်အဲတော့ဆေးကိုပေးလိုက်တဲ့အခါမှာအရင်တော့ဖြစ်နေတဲ့ဖျားတာတို့ချောင်းဆူတာတို့ကလက္ခဏာတွေကပျောက်ကောင်းသွားတော့လူတော်တော်များများထင်ကြတာ1လ2လ3လခွဲတောက်လိုက်လို့ရှိရင်လုံလောက်ပြီဆိုတော့ဆေးတွေကိုကိုယ့်ဘာကိုရက်ပစ်တတ်ကြတယ်အဲဒါအဲ့တစ်ခုပေါ့နောက်တစ်ခုကတော့ထားပါတော့နော်ရန်ကုန်လိုနေရာမျိုးကလူကြီးအရင်များတယ်ပေါ့နော်ခံမှန်းကြီး6တန်း9တန်းရှိမယ်ဆိုနေရလူတွေလာအလုပ်လုပ်တဲ့အခါမှာ TV ယောဂဖြစ်တယ်ဆေးကူးကြတယ်သူကရန်ကုန်မှာဆေးကူးနေကိုပြန်သွားတဲ့အခါမှာကောင်းပြီဆိုတော့အဆေးမကူးနိုင်တဲ့အခါမှာအခုစမောရဲ့ system လေးပေါ့အဲ့ဒါကြောင့်လေဆေးရင်မှာ TV ဖြစ်ကြရတယ
်ဆေးရင်မှာ TV ဖြစ်ပွားမှုနှုန်းနဲ့ TV ယောဂဖြစ်ပွားမှုနှုန်းတွေကြာဆင်းအောင်ဆောင်ရွက်တဲ့နေရာမှာပြည်သူလူထုရဲ့ TV ယောဂနဲ့ပတ်သက်တဲ့အသိပညာဘူးတုတာရှိမှုဟာအရေးပါတဲ့အကြောင်းအရာတစ်ခုဖြစ်ပါတယ်ပြည်သူလူထုကြားမှာ TV ယောဂနဲ့ပတ်သက်တဲ့အသိပညာဘူးတုတာတွေတိုးပွားလာစေဖို့အတွက်ကျန်းမာရေးဟောပြောပွဲတွေကိုတိုးမြှင့်လှုံ့ဆော်ရခြင်းဖြစ်တယ်လို့ဒေါက်တာဒေါ်မမကြီးကပြောပါတယ
်ကာကွယ်ခြင်းနဲ့ပတ်သက်ရေးကြီးတဲ့အချက်တွေရှိတာပါเนาะအဲ့ဒါပါလဲဆိုရင်နံပါတ်1ကတော့ယောဂမကူးဆက်အောင်လုပ်ရမယ်နောက်နံပါတ2ကတော့ဘယ်လိုပြောမလဲဆိုပြည်သူလူထုကိုအသိပညာပေးရမယ်ဆိုတော့အခုအသိပညာပေးရဆိုတော့အခုဒီနေ့ပါတာပါเนาะကျန်းမာရေးဝန်ထမ်းတွေကိုလည်းပြောတယ်ဟို TV ကိုခုနေကြမဟုတ်တဲ့တခြားဆရာဝန်တွေလည်းပြောမယ်ကျန်းမာရေးဝန်ထမ်းအစစ်အော်လည်းပဲပြောမယ်ကျန်းမာရေးနဲ့ပတ်သက်အသိပညာပေးသူတွေကအသိပညာပေးမယ်နောက်ကအနေရရှိတဲ့ vulnerable ပေါ့အဲ့လိုအုပ်စုတွေကိုလည်းစီးကူးမှာကလေးတွေကိုခုနပြောကလေးတစ်ခုဆရာဝန်ကြီးတွေနဲ့ hands on ပေါ့နော်လက်ချင်းရှက်ပြီးတော့ကလေးတွေကိုကုသတာနောက်တစ်ခုကတော့ early diagnosis prompt treatment မြန်မြန်ယောဂရှာမြန်မြန်ကုတာနောက်တစ်ခုကတော့ကျန်းမာရေးနဲ့ညီညွတ်တဲ့အသိပညာတွေကိုဟောထင်းသေးရမှာ
လေတဲ့ကနေတစ်ဆင့်ကုဆက်ပြန့်နှံ့တဲ့ TB ယောဂကိုကာဝယ်ထိန်းချုပ်တဲ့နေရာမှာယောဂကုဆက်မခံရသေးတဲ့သူကလည်းယောဂမွေအောင် Q site ကာဝယ်ထားရမှာဖြစ်သလိုယောဂကုဆက်ခံနေရတဲ့သူတွေကလည်းသူတို့ဘာကိုကုဆက်ပြန့်နှံ့ခြင်းမရှိအောင်သတိပြုနေထိုင်သွားကြရမှာပါ TB ယောဂကုဆက်ပြန့်နှံ့မှုညော်နေအောင်ဘလို့ချက်တွေကိုလိုက်နာလှုံ့ဆော်သင့်ပါတယ်လို့မေးကြည့်တဲ့အခါဒေါက်တာဒေါ်မမကြီးကအခုလိုပြောပါတယ်
အဓိကလေးရနေကူးဆက်တာပဲလေးရနေကူးဆက်တာတော့ဘယ်လိုလုပ်ရင်ကူးလဲဆိုရင်ချောင်းဆိုးရင်ကူးတာချောင်းဆိုးရင်ကူးတာစကားကြိတ်ပြောတာတခြင်းဆိုတာနှာချင်းကူးတာဆိုတော့ဒီလိုကူးနိုင်တဲ့လမ်းကြောင်းတွေကိုပြည်သူလူထုအသိပညာပေးထားမယ်တီဗီယောဂရှိတဲ့လူကလည်းကိုယ်ကတီဗီယောဂရှိတယ်ကိုယ်ကနေသူများကမကူးအောင်တ တကစေးတော့ရမယ်နှစ်ကပြောက်တဲ့ထိတော့ရမယ်သုံးကတော့ချောင်းဆိုးတယ်နှာချည်ရဆိုရင်သတိထွေးတယ်ဆိုရင်ကိုကလည်းသူများအောင်မကူးဆက်အောင်အမူအကျင့်တွေကိုပြင်ရမယ်သတိကိုနေရတာကနော်ပောက်လွတ်ပေးစားပေါ့နော်စီကံမရှိထွေးရမျိုးမလုပ်ရဘူးချောင်းဆိုးရင်နှာချည်ရင်နော်နှာခေါင်းစီစီးထားမယ်ဒါမှမဟုတ်ရှင်လက်ကလေးနဲ့အုပ်ပြီးဆိုမယ်ဘယ်လိုမှမရရင်မိမိရဲ့ဒထောင်စလေးနဲ့ကာပြီးတော့ချောင်းဆိုးမယ်အများပြည်သူများပြားတဲ့နေရာမှာလူအများစုဝေးတဲ့နေရာမှာချောင်းဆိုးမိအောင်ပေါ့ချောင်းဆိုးခဲ့လို့ရှင်လေသူများအောင်မကူးဆက်တဲ့အမူအကျင့်လေးနဲ့ကောက်ွေမျိုးပေါ့အဲ့ဒါမျိုးလေးတွေကလည်းအရေးကြီးရဲ့
မြန်မာနိုင်ငံမှာ TB ယောဂဖြစ်ပေါ်မှုတွေမြင့်တက်နေပြီးဈေးရမာ TB ယောဂတွေလည်းဖြစ်ပေါ်ခံစားနေရတာကြောင့် TB ယောဂကူးစက်ပြန့်နှံ့မှုရောနေအောင် Q-site ကာကွယ်ထားတဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆိုပ
ါဒေါက်တာတန်ဆိုရဲ့ပြည်သူ့ကျန်းမာရေးအစီအစဉ်ကိုနားဆင်ခဲ့ရပြီးတဲ့နောက်အခုမြန်မာရေးသုံးသပ်ချက်ကိုနားဆင်ကြရပါမယ်မြောက်ပိုင်းမဟာမိတ်လေးဘွဲ့နဲ့အမျိုးသားပြန်လည်သင့်မြတ်ရေးနဲ့ငြိမ်းချမ်းရေးအဖွဲ့ NRPC တို့ဆွေးနွေးပွဲကတိကျတဲ့သဘောတူညီချက်တစုံတရာမကြရပေမဲ့အပြန်လည်တင်ပြချက်တွေကိုရယူပြီးရှေ့ဆက်ဆွေးနွေးဖို့အစီအစဉ်ရှိတယ်လို့သိရပါတယ်တစ်ဖက်သက်ကြေညာထားတဲ့အပြစ်ရက်စဲရေးကိုလည်းတက်မတော်ဘက်ကတက်တန်းတိုးလိုက်ပါတယ်ဒီတော့ဒီတစ်ချိန်ဆွေးနွေးမှုဟာငြိမ်းချမ်းရေးမျှော်လင့်ချက်အတွက်လမ်းစဖြစ်လာနိုင်ပါသလား VOA ရန်ကုန်အခြေစိုက်သတင်းတောက်ကိုမိုးစောနဲ့ဦးကျော်စံသာတို့ဆွေးနွေးသုံးသပ်ထားပါတယ်ရှင်
ကိုမောင်ရခင်ဗျာကျွန်တော်ဒီနေ့ဆွေးနွေးခြင်းတဲ့အကြောင်းအရာကတော့မြောက်ပိုင်းအဖွဲ့တွေလို့ပြောတဲ့ KIA ကိုကန်တောင်ပလောင် AA ရခိုင်စားတဲ့အဖွဲ့တွေနဲ့ညီညာရေးအလားအလာကိုနည်းနည်းဆိုင်ဆိုင်လေးမေ့ချင်ပါတယ်ပထမဆုံးကတော့အခုပြည်ဆုံးသွားပြီဖြစ်တဲ့ဒီ၄ဘွဲ့နဲ့ NRPC လို့ခေါ်တဲ့အမျိုးသားပြန်လည်သစ်မြိုင်နဲ့ညီညာရေးအဖွဲ့ကဆွေးနွေးတဲ့ကိစ္စအဲ့ဟာရဲ့အလားအလာပလွန်ချုံပြီးတော့နည်းပြောပြပါတာဟာဘလောက်အလားအလာကောင်းတဲ့ပြည်ဆုံးသွားတယ်လို့ပြောနိုင်တယ်ခင်ဗျာ
ဟုတ်ကဲ့။ဟောဒီကနေ့ပေါ့လေသူတို့ဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီတယ်လီဖုန်းနဲ့ဆက်သွယ်မိညာတဲ့အခါမှာဒီဆွေးနွေးပွဲကအရင်တော့ဆိုရင်တော့ဒီဟောပေါ့လေအစိုးရဘက်ကတောင်းဆိုတာက deed of commitment လို့ခေါ်တဲ့ဟောပေါ့ NCA ကိုပါဝင်လက်မှတ်ရေးထိုးဖို့အတွက်ကိုဒီ Greek code ပြုတဲ့ဟာမျိုးကိုအစိုးရဘက်ကတောင်းဆိုရယ်ပေါ့လေဒီကိန်းသားလက်မှတ်ကိုင်တဲ့ဒီဘက်ကတော့ဟောပေါ့ bilateral ပေါ့သူတို့မှာကအစိုးရနဲ့နှုတ်ဆက်တဲ့သဘောတူထားတဲ့ ESR ကြောင့်မရှိသေးဘူး။အရင်တစ်ခါအခွင့်အရေးတွေမှာအဲ့ဒါပြီးတော့မှ NCO ကိုသွားရတယ်ပေါ့လေ။အဲ့ဒီအနေအထားမျိုးဆိုတော့သူကဒီ NCO မသွားခင်မှာ bilateral နဲ့ ESR ကြောင့်လက်မှတ်ထိုးမယ်ဆိုတဲ့အမျိုးညှိနှိုင်းကြတယ်ပေါ့အရင်ဆွေးနွေးပွဲတွေမှာ။ညှိနှိုင်းနေဆိုတော့ဒီကနေ့ဆွေးနွေးပွဲမှာကျွန်တော်တို့မင်းမင်းဖြည့်တော့ဆိုရင်တော့အစိုးရဘက်ကလည်းဒီ bilateral နဲ့ပတ်သက်ပြီးတော့ညှိနှိုင်းကြတဲ့ပြန်လည်ဆွေးနွေးလာတဲ့ဟာမျိုးပေါ့လေ။ဒီဟာကိုလိုက်ပြီးပြောလာတဲ့အခါမျိုးရှိတယ်ဆိုတာမျိုးသူပြောပါတယ်ပြောရဆိုသူတို့ဘက်ကတော့ဒီပုံမှာတော့အလားအလာကောင်းတယ်လို့ညင်ကြပါတယ်ကြာဒီ CIO ဘက်ကတော့ပြီးခဲ့တဲ့အချိန်ခါလေးလကလေးကအစိုးရဘက်ကတင်ပြထားတဲ့အစိုးရချက်ဒီအပြည့်အစုံကိစ္စနဲ့ပတ်သက်ပြီးတော့တင်ပြတယ်တင်ပြပြီးဒီကအဲ့ချက်ဒီဆွေးနွေးရဆိုတော့အလားအလာကတော့ဒီအရင်ကတည်းကဆိုလို့စာလို့ရှိရင်အခုကတော့နှစ်ဖက်ကြားထဲမှာအပြန်အလှန်ညီငယ်လို့ရလာတဲ့အနေအထားတစ်ခုရောက်လာပြီဆိုရင်တော့ပြောပါတယ်ခင်ဗျာ
အဲ့ NCA နဲ့ bilateral ဘာကွာတယ်လဲအနှစ်သာရအဖြစ်ကိုမစောနှစ်ခုလုံးဟာအပြစ်ခတ်ရဆဲဖို့ကိစ္စကိုဆွေးနွေးရတယ်ပဲထင်ပါတယ်ဘာများခြားနားမှုရှိလို့တစ်ဖက်က NCA ကိုလူလိုက်ပြီးတော့ကျန်တစ်ဖက်က bilateral ကိုလူလာခဲ့ရတာလေခင်ဗျာ
ဟုတ်ကဲ့အဓိကကတော့ဆရာဒီကျွန်တော်တို့ဒီမြောက်ပိုင်းမဟာမိတ်အဖွဲ့တွေနဲ့ဒီ SPNCC လို့ခေါ်တဲ့ဒီတရုတ်မြန်မာနယ်စပ်ကအဖွဲ့ခုနှစ်ဖွဲ့ပေါ့လေသူတို့တောင်းဆိုထားတာတော့ NCA ပြင်ပအနေသူတို့ကသွားကျင်တဲ့သဘောထားမျိုးကိုသူတို့ကတောင်းဆိုထားပါတယ်တောင်းဆိုထားတော့သူတို့ကဒီ NCA ထဲမှာချမှတ်ထားတဲ့အချက်တွေကိုလည်းသူတို့ကပြုပြင်ကျင်တဲ့အနေအထားသူတို့လက်မခံနိုင်တဲ့အနေအထားရှိရဆိုတာမျိုးတွေကိုအစိုးရပြောတာရှိရပေါ့လေရှိရဆိုတော့သူတို့ကတော့လို့တင်ပါဒီ bilateral ဆိုတဲ့အပြစ်ခတ်ရစေးရေးကိုအရင်သွားမယ်သွားပြီးတော့မှဒီ SCA နဲ့ပတ်သက်ပြီးတော့မှသူတို့လိုချင်တဲ့ချက်တွေကိုအချိန်တစ်ခုယူပြီးတော့ဒီတိုင်းဆွေးနွေးမယ်ဆွေးနွေးပြီးမှသွားမယ်ဆိုတဲ့သဘောထားမျိုးလို့သိရပါတယ်ပြီးရတော့အဲ့ဒီအချိန်ဒီကြောင့်သူတို့က NCA ကိုတိုက်ရိုက်မသွားဘဲနဲ့ကျွန်တော်တို့ bilateral ကိုအရင်သွားမယ်အပြစ်ခတ်ရစေးရေးကိုအရင်လုပ်မယ်လုပ်ပြီးတော့မှဒီ NCA နဲ့ပတ်သက်တဲ့ဟာတွေမှာသူတို့ရဲ့လိုလားချက်တွေကိုညှိနှိုင်းပြီးတော့မှ NCA ကိုလက်မှတ်ထိုးမယ်ဆိုတဲ့သဘောထားမျိုးသိရပါတယ်အဲ့ဒီအနေအထားကြောင့်လို့အခုကဒီနှစ်ဘက်က NCA လက်မှတ်ရေးထိုးဖို့ကိစ္စနဲ့ဒီ bilateral ကိုစတင်ဖို့ဆိုတဲ့ဟာကိုညှိနှိုင်းနေဆိုတာသူသိရပါတယ်ဗျ
ဟုတ်ကဲ့ဆိုတော့အခုဆွေးနွေးပွဲမှာအစိုးရဘက်က bilateral လည်းပဲလက်ခံစဉ်းစားမယ်ဆိုတဲ့သဘောမျိုးပြသလာတယ်ဆိုတော့အစိုးရဘက်ကသဘောထားနည်းနည်းပါးပါးပြောပြောင်းလာတယ်လို့မှတ်ယူရမှာလားခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့အမြင်ကတော့ဒီကနေ့မိ мян ထားတဲ့အချက်တွေရဆိုရင်တော့နှစ်သက်စလုံးကဒါအပြည့်သဘောဆောင်လာတယ်။နောက်ဆွေးနွေးပွဲတွေအတွက်အလားအလာကောင်းတယ်ဆိုတဲ့အမြင်မျိုးတွေရှိနေပါတယ်။ရှိနေပါတယ်ဆိုတော့လောလောဆယ်မှာအခြေကတော့ကျွန်တော်တို့ဒီသိထားတာတော့ဒီကိန်းသားလက်နက်ကိုင်းတွေဖွဲ့ဒီဘက်ကကျင်ပြလာတဲ့အပြည့်အရင်းနဲ့ပတ်သက်တဲ့အဆိုပြုချက်တွေကိုဒီ NRPC ကပြန်ယူလာတော့အဲ့တမ်းတော့အဆိုအရနဲ့ပြန်ညှိနှိုင်းဖို့ရှိမယ်။နောက်ဒီ KIO ကျင်ပြလာတဲ့အချက်တွေမှာလည်းအဆိုအရဘက်ကလူလာလာတွေကိုဒါတောင်းဆိုလိုက်တဲ့ဟာတွေရှိတယ်။အဲ့ဒီဟာကိုလည်း KIO ဘက်ကသူတို့ဗဟိုမှာပြန်လဲတင်ပြပြီးတော့မှအဲ့ဒီဟာတွေကိုပြန်လဲဆွေးနွေးပွဲမှာညှိနှိုင်းမယ်ဆိုတာမျိုးပြရပါတယ်ဗျာ။အဲ့ဒါဆိုဒီအဆိုအရဘက်ကရောဒီကိန်းလာလည်းနဲ့ကိန်းဒီဘက်ကရောဒီကနေ့ဆွေးနွေးပွဲပေါ်မှာအပြည့်အဝဆောင်နေဆိုတဲ့အယူဆမျိုးတွေတွေ့ရပါတယ်ဗ
ျ။ဟုတ်ကဲ့နောက်တစ်ခုဒီနေရာမှာမေးချင်တာကတော့အခု၄ဖွဲ့နဲ့တွေ့ရတဲ့အထက်မှာကချင်းရဲ၊ကူကန်ရဲ၊တောင်ပလောင်ရဲသူတို့ကတော့သူတို့လည်းနဲ့ကိန်းတပ်ဖွဲ့တွေဟာသူတို့ရဲ့နယ်မြေအတွင်းမှာရှိနေကြတယ်။အဲ့ဒါကိုအေအေကလည်းပဲသူတို့ဒေသဖြစ်တဲ့ရခိုင်ပြည်နယ်အတွင်းမှာသူတို့တပ်ဖွဲ့တဆွဲနေကျင်တယ်ဆိုတော့ဆန္ဒဟာတော်လေးပြင်းပြင်းပြပြရှိနေတယ်ဒီဟာကိုမကြာခဏပြောတာတွေ့ရပါတယ်ဆိုတော့အင်းနဲ့ဆွေးနွေးရတဲ့အကြမ်းမှာအဓိကအရဟာအကြောင်းအရာတစ်ခုဖြစ်လိမ့်မယ်ထင်ပါတယ်ပြည်လည်နိုင်ငံရဲ့အလားအလာဘယ်လောက်ရှိမယ်ထင်ပါလဲအဲ့ဒီကိစ္စက
ဟုတ်ကဲ့လောလောဆယ်အခြေအနေဒီမှာတော့တို့ဒီအေအေနဲ့ဆွေးနွေးတဲ့ကိစ္စတွေပေါ်မှာတော့ပြည်သားထုတ်ပေါ်ပြောဆိုတာတော့မရှိသေးပါဘူးဗျမရှိသေးဘူးဆိုရင်လည်းဒီပြီးခဲ့တဲ့ဒီ24ရက်နေရာလာကျွန်တော်တို့အေးအေးရဲ့ကျွန်တော်တို့ဒီတအန်းပလောင်ရဲ့ကိုကန့်ရဲ့ထုတ်ပြန်ထားတဲ့ထုတ်ပြန်ချက်အရဆိုရင်တော့ဒီစစ်တိုင်းကြီး၅ခုပေါ့ရှမ်းမြောင်းနဲ့ကချင်ကစစ်တိုင်း၅ခုဒေသမှာအပြည့်ရထားပြီးတော့မှစစ်တပ်ဘက်ကနေကမှဒီရခိုင်ပြည်နယ်ထဲမှာထိုးစစ်တွေပြင်းပြထန်ထန်လုပ်နေတယ်ဆိုတာမျိုးသူတို့ဘက်ကပြောဆိုလာတာရှိရဲ့ပြောဆိုလာတော့သူတို့အနေနဲ့အေးအေးရဲ့အေးပေါ်မှာထိုးစစ်တွေနေရတိုင်းမှုဆိုလို့ရှိရင်တော့ဒါသူတို့ဘက်ကလည်းတစုံတရာတုံ့ပြန်ဖို့ဆိုတဲ့အနေအထားမျိုးတွေသူပြောဆိုလာတဲ့အနေအထားရှိပါတယ်ဗျနောက်တစ်ချက်ကဒီကက်မရော့ဘက်ကထုတ်ပြန်ထားတဲ့အနေအထားမှာလည်းဒီ AA ပုံမှာသူတို့ကဒီဂျန်ဖက်အဖွဲ့အနေနဲ့သတ်မှတ်ပြီးတော့မှဒီအစောပိုင်းနေမှာဆိုရင်အမြင့်ပြချေမုံကြီးတို့ဘာလို့ဒီပြောလာလဲဆိုတော့လောလောဆယ်ဒီ AA နဲ့ပတ်သက်လို့နှစ်ဖက်စလုံးကအလျှော်တင်လုပ်တဲ့အတန်တွေတော့မကြားရသေးဘူးခင်ဗျဒါဒီဂျပန်နဲ့ AA ရဲ့ထုတ်ပြန်ချက်မှာလည်းဒါရခိုင်ဒေသအတွင်းမှာဒီသူတို့ဒီဘူဒီတောင်ဒေသဒီဘက်မှာတိုက်ပွဲတွေပုံမှုပြင်းထန်လာနိုင်တယ်ဆိုတဲ့မျိုးသတိပေးချက်တွေရဆိုရင်တော့ဒီ AA နဲ့ဖြစ်နေတဲ့အခြေအနေတွေပေါ်မှာတိုက်ပွဲတွေပေါ်မှာတော့ short term အလားအလာတော့မမြင်ရသေးပါဘူးခင်ဗျ
။အခုပြီးသွားတဲ့ဆွေးနွေးပွဲကာလအတွင်းမှာလည်းတိုက်ပွဲတွေကအချိန်မရောဘူးဆိုတဲ့သဘောလားဆက်လက်ပြီးတိုက်နေရတယ်ပေါ့
။ဟုတ်ကဲ့ကျွန်တော်ပြရတော့ဒီတော့လောတဲ့ဒီကတော့တိုက်ပွဲတွေအရှိန်မရောဘူးဒီဘက်ကလည်းဒါဒီထုတ်ပြန်ချက်တွေမှာဆိုရင်တော့အေးဘက်ကလည်းဒီမိုင်းထောင်တာတွေရှိတယ်ပေါ့လေအေရာမျိုးတွေထုတ်ပြန်တဲ့အနေအထားတွေရဆိုရင်တော့အရှိန်ရော့တဲ့ဟာကိုတော့မတွေ့ရသေးပါဘူးခင်ဗျာ
Now body language ပေါ့လေဒီနေ့ Facebook မှာတက်လာတဲ့ပုံနဲ့မှာတော့အေးဘက်ကကူစလယ်တွေနဲ့ဒီအစိုးရဘက်ကတမန်တော်ဘက်ကကူစလယ်တွေနဲ့အတူတူစားတောက်နေကြတာလည်းတွေ့ရပါတယ်အဲဒါကြောင့်အကပရိသတ်တို့ရောမှမှတ်ချက်ပေးကြတယ်သူတို့ကတော့အိမ်မှာဟုတ်နေကြတာပဲဘာညာဆိုပြီးတော့အဲ့ဒီဟာကိုကြည့်ရင်ရောသူတို့ရဲ့အလားအလာကောဘယ်လိုအဓိပ္ပာယ်ဖွင့်လို့ရမလဲခင်ဗျာအဲ့လိုအဓိပ္ပာယ်ကောက်ယူတာကမှန်ပါမလား
ဟုတ်ကဲ့ဒီ AA ရဲ့သတင်းစာရှင်းလင်းပွဲတွေပါတယ်ပေါ့လေကျွန်တော်တို့တက်ရောက်ကြည့်ရဲ့အချိန်ကြီးရဆိုရင်တော့ဒါသူတို့တွေရဲ့စတမန်ကြီးရရဆက်ဆံကြီးဘာညာတော့ဒီထူးထူးပြီးအားလို့ပြောမလားပေါ့ဗျာကျွန်တော်အဲ့ဒီဟာတွေမှာတော့သူတို့ကတော်တော်လေးဒီလာရောညီတွေ့ဆက်ဆံတဲ့အနေအထားပေါ့အဲ့ဒါမျိုးတွေတွေ့ရတယ်ဆိုတော့အဲ့ဒီဟာတစ်ခုတည်းနဲ့တော့ကျွန်တော်တို့ဆုံးဖြတ်လို့ရနိုင်တဲ့အနေအထားတော့မရှိဘူးလို့မြင်ပါတယ်ဗျာ
နောက်ဆုံးတစ်ခုမြင်တာကပြိပပယောဂါပြိပပယောဂါဆိုတဲ့တရုတ်ရဲ့ပန်ပုတ်ကူညီမှုလိုပဲဒီနေရာမှာသုံးသိနေထင်ပါတယ်အကောင့်ဘက်ကိုတွန်းပေးတယ်ဆိုရင်တော့အဲ့ဒီဟာကဘလောက်ပါမယ်ထင်ပါလဲဒီတစ်ချိန်မှာနည်းနည်းပြည်လည်နိုင်မဲ့အလားအလာရှိရဲ့ဆိုတော့အခုညီနိုင်ဆွေးနွေးမှုမတိုင်ခင်လည်းပဲတရုတ်ကိုယ်စားလှယ်နဲ့တွေ့ကြတာလည်းကြားပါတယ်
တရုတ်နဲ့ပါဝင်ပတ်သက်မှုရတော့အခုဒါတော့ဆန်းစုကြည်တရုတ်ကိုသွားတဲ့ကိစ္စနောက်ဒီဒေါ်ဆန်းစုကြည်မတိုင်ခင်ကဒီတက်မော်ကော်ပိုရေးဦးစီးချုပ်ဘုဒ္ဓမူကြီးမေအောင်လိုင်းသွားတဲ့ကိစ္စတွေရေးထားရပေါ့လေဒါတရုတ်ဘက်ကတော့ဒီငင်းချမ်းရေးကိစ္စတွေပြီးမြောက်ဖို့ကိစ္စကိုလိုလိုလားလားရှိတယ်နောက်ဒီ bed and road ဆိုတဲ့ဒီခေတ္တပိုးလမ်းမကြီးစီမံကိန်းကိစ္စတွေမှာလည်းစတင်အကောင့်တွေဖော်မဲ့အနေအထားတွေရှိလာတဲ့အပေါ်မှာကတော့ဒီဥပကတော့ဒီငင်းချမ်းရေးကိစ္စတွေကိုတိုက်တိုက်တုံတော့လှုပ်လာတော့မယ်ဆိုတာမျိုးကိုတုံ့တက်တာရှိတယ်။ဆိုတော့ဒီကနိုင်ငံလေးလာတုံ့တက်သူတွေကဒီပုံမှာတုံ့တက်ထားကြပါတယ်။
ဟုတ်ကဲ့နောက်ဆုံးကတော့နောက်တစ်ချိန်ဆွေးနွေးပွဲကတော့နောက်လာမှာလားဟုတ်လား
ဟုတ်ကဲ့မေလာဒီတတိယအထည်လောက်ကိုသူတို့ဟိုရဲအကြံပြန်သတ်မှတ်ထားတဲ့ဟာမျိုးပြောပါတယ်ခင်ဗျာ
ဟုတ်ကဲ့ဆိုတော့ဒီလူတွေဒီနေရာမှာပဲဆွေးနွေးရမှာလားအဲ့ဒါအစဉ်ပြင်းကြိုတင်ပြင်ဆင်မှုဟောတစုံတရာထူးခြားတာကြားမိပါလား
အဲ့အဲ့ဒီကြံတဲ့အပိုင်းတွေကတော့သူတို့ထုတ်ပြန်ထားတာမရှိသေးပါဘူးအချိန်ဝင်အကြံပြင်းအနေနဲ့သတ်မှတ်ထားတဲ့ဟာမျိုးပဲသိရပါတယ်ဗျနေရာတွေသတ်မှတ်တာတော့ပြောဆိုတာမရှိသေးပါဘူးဗျဟုတ
်ဆိုတော့အဲ့ဘွယ်ကြရင်တော့အလားတူပူကောင်းလိမ့်မယ်လို့မျှော်လင့်ရတာပေါ့နော
်ဟုတ်ကဲ့ဒီနေ့သူတို့ရဲ့သုံးသက်ချက်တွေရဆိုရင်တော့ဒီအနေထားကတော့ကျွန်တော်အရင်ဆွေးနွေးပွဲတွေတည်းလည်းကောင်းလာတယ်ဒီအပြည့်တော်လည်းပူဆောင်လာတဲ့အနေထားမျိုးတွေပြောလာတယ်ဆိုတော့ဒီစုံတရားဆုံးဖြတ်နိုင်တဲ့အနေအထားတစ်ခုတော့ရောက်လာနိုင်တယ်လို့ကျွန်တော်တို့ဟောခံမှန်းလို့ရပါတယ်ခင်ဗျာ
သွားရရှင်များခင်ဗျာမြန်မာနိုင်ငံရဲ့190ကြာပြည်တွင်းစစ်မီဟာအခုအချိန်ထိတနေရာတနေရာကိုတော်မီပမာကူးဆက်လုံခြုံစေဖြစ်ပါတယ်တိုင်းပြည်ရဲ့အခြေအနေရရရှစ်တိုးဖို့ဟာလည်းပြည်တွင်းညဉ့်ဉန်းရေးအပေါ်မှာအဓိကမူတည်နေတယ်ဆိုရင်မှားမယ်မဟုတ်ပါဘူးဒါကြောင့်ပြည်သူတွေလိုလားတောင်းတဆုံးဖြစ်တဲ့ညဉ့်ဉန်းရေးကိုဆောင်ကျဉ်ပေးနိုင်သူတွေအတွက်မြန်မာသမိုင်းစာမျက်နှာမှာဒုလရေးရယူပေးခဲ့သူတွေနဲ့ကဲ့ရဲ့နေရာမှာကွက်လက်တစ်ခုရှိနေတယ်လို့ယူဆမိပါကြောင်းပြောကြရင်ဒီကနေ့အစီအစဉ်ကိုဒီမှာရန်နာလိုက်ပြပါစေခင်ဗျာကျေးဇူးတင်ပါတယ်
ဥကြဆန်သားရဲ့မြန်မာရေးသုံးသက်ချက်ကိုနားဆင်ရပြီးတဲ့နောက်အခုဆက်ပြီးနားဆင်ရမယ့်အားကစားသတင်းလွှာကိုတော့ကိုရန်နိုင်ကတင်ပြပေးထားပါတယ်ရှင်
လာပါကျွန်တော်ရန်နိုင်ပါ VOA ရဲ့တပတ်တွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဘာစလိုနာအသင်းကတော့စပိန်လာလီဂါအမှတ်ပေးဖလားကိုအနိုင်ရပြီးတော့နှစ်နှစ်သက်တိုက်ချန်ပီယံဖြစ်သွားပါတယ်အင်္ဂလန်ပရီးမီးယားလိဂ်ရဲ့တနင်္လာအကောင်းဆုံးဘောလုံးသမားစုကတော့လီဗာပူးနောက်ထန်းလူဗာဂျယ်ဗန်ဒိုက်ကရသွားပါတယ်လန်ဒန်မာရသွန်ပြိုင်ပွဲမှာတော့ကင်ညာနိုင်ငံသားကစ်ချော့ကစံချိန်သစ်တင်ပြီးတော့နိုင်သွားပါတယ်ဒီလိုတပတ်တွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ကြာဘာစလိုနာအသင်းကတော့စပိန်လာလီဂါအမှတ်ပေးချန်ပီယံဖြစ်သွားပါပြီ။လာလီဂါပွဲစဉ်တွေကိုစနေနေ့ကကစားကြတာမှာဘာစလိုနာကလီဗန်တေကိုအိမ်ခွင့်မှာတဂိုးဂိုးမရှိနဲ့နိုင်သွားတာကြောင့်အမှတ်ပေးပွဲပြီးဖို့၃ပွဲချန်တဲ့အချိန်မှာကုဒိယနေရာကအက်လက်တီကိုမက်ဒရစ်ထက်၉မှတ်အသားနဲ့ချန်ပီယံဖြစ်ပြီးတော့လာလီဂါဖလားကို၂နှစ်သက်တိုက်ရသွားခဲ့ပါတယ်။ဘာစလိုနာအတွက်တလုံးတည်းသောအနိုင်ဂိုးကိုတော့ဒုတိယပိုင်းမှာလူစားဝင်လာခဲ့တဲ့မက်ဆီကသွင်းပေးခဲ့တာဖြစ်ပါတယ်။ဘာစလိုနာအသင်းလာလီဂါချန်ပီယံဖြစ်သွားတာနဲ့ပတ်သက်ပြီးNibia Ernesto Valverde garo
lo hemos comentado más veces la liga es el día a día
Bologna dir club ma be tin ga a kaung song so raw ko pya lo champion phit ya la sait chan da sia ba kaung song tin ga be a mat be champion phit da ba da chaung da ga Nibia a twet do taik ko yee ji ba de da cha yee ji de pyan kwe ri le shi ba de da ba me chano ne a tin a twet ga raw da ga a yan yee ji ba de အမှတ်ပေးချန်ပီယံဖြစ်ဖို့ကအခက်ဆုံးမဟုတ်ဘဲနောက်တစ်ကြိမ်ထပ်ရဖို့ကအခက်ဆုံးဆိုတာကိုအရင်ကကျွန်တော်ကြားမှုပါတယ်။ချန်ပီယံပုံမှန်ဖြစ်ဖို့ဆိုတာမလွယ်ပါဘူး။အမြဲတမ်းအနိုင်ရခြင်းနဲ့စိတ်ရှိဖို့လိုတာကြောင့်ကိုယ့်ဘာသာကိုတွန်းအားပေးပြီးအသင့်ဖြစ်အောင်လုပ်နေရပါတယ်
။ဘာစလိုနာအတွက်တော့ဒါဟာလာလီဂါအမှတ်ပေးချန်ပီယံစုကို26ချိန်မြောက်ရလိုက်တာပါ။ရီယယ်မက်ဒရစ်အသင်းကလာလီဂါဖလားကို33ချိန်နဲ့အများဆုံးရထားတာဖြစ်ပါတယ်။မက်ဆီအတွက်တော့ဒါဟာလာလီဂါဖလားကို30ချိန်ရတာဖြစ်ပြီးတော့အများဆုံးရဘူးတဲ့သူဖြစ်နေစံချိန်တင်သွားခဲ့ပါတယ်။ဒါပြင်မက်ဆီဟာဘာစလိုနာနဲ့အတူ34ခုမြောက်စုဖလားကိုရရှိသွားတာလည်းဖြစ်ပါတယ်ခင်ဗျာ။ပြင်းထန်ရှုံးထွက်ဖလားဘောလုံးဖိုင်နယ်မှာတော့နာမည်ကြီး PSG အသင်းဟာ Rennes ကိုမမျှော်လင့်ဘဲနဲ့ရှုံးနိမ့်ပြီးတော့ Rennes ကချန်ပီယံဖြစ်သွားပါတယ်။ PSG နဲ့ Rennes တို့စနေနေ့က Paris မြို့က PSG ကိုမှဘိုးလူခဲ့ကြတာမှာ PSG က Alves နဲ့ Neymar တို့က73မိနစ်နဲ့28မိနစ်တွေမှာသောဒီဒီဂိုးသွင်းခဲ့လို့ရှေ့ကနေဥဆောင်ခဲ့ပေမဲ့ကင်ဘဘေးကမိနစ်40မှာကိုကိုကိုသွင်းတာတကိုးနဲ့မိနစ်60မှာရန်စ်ဘတ်ကနောက်တကိုးပြန်သွင်းလို့နှစ်ကိုးစီတည်ဖြစ်ပြီးအချိန်ပိုကစားကြတာမှလည်းနောက်ထပ်ဂိုးမသွင်းနိုင်တာကြောင့်ပယ်နယ်တီကန်ကြတာမှရန်စ်က6ဂိုး5ဂိုးနဲ့နိုင်ပြီးတော့ပြင်သစ်ရှုံးထွက်ဖလားကိုရသွားတာဖြစ်ပါတယ် PSG ကိုနိုင်ပြီးချန်ပီယံဖြစ်ခဲ့တာနဲ့ပတ်သက်ပြီးရန်စ်အသင်းကကစားသမားတွေဖြစ်တဲ့Benjamin André et Benjamin Bourigaud Caro.
C'est l'aboutissement d'un travail collectif. Voilà tout un staff, tout un groupe, tout un club, toute une ville.
တင်းလုံးစုစည်းစည်းနဲ့ကစားနိုင်ခဲ့လို့အခုလိုမျိုးအနိုင်ရလိုက်တာပါ။ကျွန်တော်တို့ကိုတတင်းလုံးတစ်မျိုးလုံးကအားပေးခဲ့ပြီးတော့ဒီစုကလည်းကျွန်တော်တို့ကိုဒီညနေမှာအားပေးတဲ့သူအားလုံးတက်ပါ။အားလုံးကိုကျေးဇူးတင်ပါတယ
်။ PSG နီးပြား Thomas Tuchel ကတော့သူ့အသင်းရှုံးသွားတာဟာအနိုင်ရလို့စိတ်မပြင်းထန်လို့ ဖြစ်တယ်ဆိုပြီးတော့ပြောလိုက်ပါတယ
်ရှင်စီပါ honnêtement je ne sais pas on a laissé rentrer rentrer dans le match
ဘာဖြစ်သွားလဲမသိပါဘူးကျွန်တော်တို့ကသူတို့ပြန်တီကြအောင်ခွင့်ရပေးခဲ့ပါတယ်အဲ့အတွက်လည်းကျွန်တော်တို့တကယ်ပဲစိတ်ပြတ်မိပါတယ်ဘာကြောင့်လဲဆိုတော့ဒုတိယပိုင်းမှာသူတို့ကတကူးထပ်သွင်းပြီးတော့ကျွန်တော်တို့ကမသွင်းနိုင်ခဲ့ပါဘူးကျွန်တော်အနေနဲ့ဒီပွဲမှာနိုင်ကျင်စိတ်ပြင်းပြပြမရှိဘူးလို့ထင်ပါတယ်။ကစားပုံကလည်းအင်တိုက်အားတိုက်မရှိသလိုကစားကွက်နဲ့အသင်းလိုက်ဟန်ချက်ကလည်းပြတ်နေပါတယ်
။ဒီပွဲရှုံးလိုက်တဲ့အတွက် PSG အသင်းဟာ Champions League မှာဒုတိယအဆင့်ကရှုံးပြီးတော့ထွက်ခဲ့ရသလိုဒီတွင်ဖလားတစ်ခုကိုလည်းလက်လွတ်ဆုံးရှုံးခဲ့ရပြန်ပါတယ်။ဒီပွဲပြီးစုတက်ယူစင်မှာ PSG တိုက်စစ်မှုနေမဟာပရိသတ်တအူးနဲ့ပြဿနာဖြစ်ပြီးနေမကလက်သီးနဲ့ထိုးလိုက်တဲ့ဗီဒီယိုတွေအင်တာနက်မှာပြန့်နှံ့နေတာကြောင့်နေမဟာအေးအေးယူခံရဖို့လည်းရှိနေပါတယ်။ချိန်ထဲမှာပဲ UEFA ဥရောပဘောလုံးဖွဲ့ချုပ်ကနေမာကိုလာမဲ့ဘောလုံးရာသီ Champions League ပွဲစဉ်၃ပွဲပယ်လိုက်ပါတယ်။ Manchester United နဲ့ကစားတဲ့အခုနှစ် Champions League ဒုတိယဆင့်ရှုံးထွက်ဒုတိယအကြော့ပွဲစဉ်မှာကွင်းမေးကဗီဒီယိုကူတိုင်းကမန်ယူသင်းကို penalty ပေးလိုက်တာနဲ့ပတ်သက်ပြီးတော့သူကအဲ့ဒီဒိုင်ကိုတိုက်ခိုက်ပြောဆိုခဲ့တာကြောင့်အခုလို၃ပွဲပယ်လိုက်တာပါ။ PSG နီးပြ Thomas Tuchel ကတော့နေမာဟာပွဲအတွင်းအခြေအနေတွေတင်းမှလုံးတဲ့အချိန်မှာပြောခဲ့တာကြောင့်သူ့ကိုမပယ်သင့်ဘူးဆိုပြီးတော့ပြောပါတယ်ခင်ဗျာ။England Premier League ရဲ့တနစ်တာအကောင်းဆုံးဘောလုံးသမားစုကိုတော့ Liverpool နောက်တန်းလူ Virgil van Dijk ကရသွားပါတယ်။ဒီစုကိုတော့ PFA ကြီးစားဘောလုံးသမားများအဖွဲ့ချုပ်ကချီးမြှင့်တာဖြစ်ပြီးတော့ကစားသမားအချင်းချင်းကြားမဲပေးခဲ့ကြတာပါ။အခုလိုတနစ်တာအကောင်းဆုံးဘောလုံးသမားစုရလိုက်တာနဲ့ပတ်သက်ပြီး van Dijk ပြောတာကတော့
is pretty difficult to put into words I think it's the highest honor you can get as a player.
ယောမပြတောင်းပါလေယာ။တနှစ်ပတ်လုံးသူကစားနေတဲ့သူတွေကနေကိုယ့်ကိုတနှစ်တာအကောင်းဆုံးဘောလုံးသမားအဖြစ်ရွေးချယ်ခံရတာကဘောလုံးသမားတယောက်အနေနဲ့အမြင့်ဆုံးအောင်မြင်မှုလို့ကျွန်တော်ထင်ပါတယ်။ဒီစုကတိတ်ကူးထူးခြားပြီးကျွန်တော်အခုလို့ဆုရတဲ့အတွက်ရန်ကိုဂုဏ်ယူပါတယ်
။ Van Dijk ဟာ Aguero, Hazard, Bernardo Silva, Sterling နဲ့ Liverpool အသင်းကကစားပေါ်မှာနေရို့ကိုကြော်ပြီးတော့အခုလို့အကောင်းဆုံးဘောလုံးသမားအဖြစ်ရွေးချယ်ခံရတာပါ။ဝန်ထမ်းကိုအခုလိုရွေးချယ်လိုက်တဲ့အတွက်သူဟာ John Terry နောက်ပိုင်းမှာပထမဆုံးရွေးခံရတဲ့နောက်တန်းလူလည်းဖြစ်ပါတယ်။မြို့သမီးဘက်မှာတနစ်တာအကောင်းဆုံးဘောလုံးသမားစုကတော့ Arsenal အမျိုးသမီးအသင်းက Dutch Tyson Mo Vivian Mademba ကရသွားခဲ့ပါတယ်ခင်ဗျာ။ London Marathon ပြိုင်ပွဲကိုစနေနေ့က London မြို့မှာရှင်းပါခဲ့ပြီးတော့စံချိန်တက်တချို့လဲထိုင်နိုင်ခဲ့ကြပါတယ်။ဒီနေ့ London Marathon ပြိုင်ပွဲကိုတော့ခင်ဗျာနိုင်ငံသား Eliud Kipchoge ကနိုင်ရသွားပါတယ်။ဒါဟာသူ့အတွက်တော့ London Marathon ကို၄ကြိမ်မြောက်နိုင်တာလည်းဖြစ်ပါတယ်။လူထဲတဲ့တတိယဆုတွေကိုတော့ Ethiopia နိုင်ငံသားတွေကရသွားခဲ့တာပါ။ဒီပွဲမှာ Kipchoge က2နာရီ1မိနစ်38စက္ကန့်နဲ့ပန်းဝင်ခဲ့ပြီးတော့ London Marathon ပြိုင်ပွဲမှာအမြန်ဆုံးစံချိန်တင်နိုင်ခဲ့ပြီးတော့ Marathon ပြိုင်ပွဲတွေမှာဆိုရင်လည်းဒါဟာဒုတိယအမြန်ဆုံးစံချိန်ဖြစ်ပါတယ်။မြို့သမီးဘက်မှာတော့ Bridget Gaye ကအနိုင်ရသွားတယ်ဆိုတာပြောကြရင်လည်းပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲသုံးသပ်လိုက်ပါတယ်ကြာ။
ကိုရနိုင်စီစဉ်တင်ဆက်ပေးနေတဲ့သတင်းပတ်စင်အားကစားသတင်းလွှာကဏ္ဍကိုနားဆင်ကြကြရတာပါရှင်။အခုထုတ်လွှင့်ပေးနေတဲ့ည9:00နာရီကနေ10:00နာရီထိအစီအစဉ်အစားဆုံးကိုအတန်လွှင့်ချိန်ပြီးပြီးချင်း10:00နာရီကနေ17:00နာရီထိလိုင်းဒိုမီတာ32နဲ့58တို့ကနေနားဆင်နိုင်ပါတယ်။အခုဗုဒ္ဓဟူးနေ့ညပိုင်းထိတ်တန့်ရောက်နေတဲ့သတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါမယ်ရှင
်။မတိမငြိမ်အခြေအနေတွေကြုံနေရတဲ့ဗင်နီဇွဲလားနိုင်ငံမှာလိုအပ်လာတဲ့စီးရီးယားကြောင်းဝင်မှုပြင်ဆင်ထားတဲ့ကြောင်းအမေရိကန်နိုင်ငံကြီးဝန်ကြီးမိုက်ပွန်ပီယိုကပြောလိုက်ပါတယ်။ဒါပေမဲ့လည်းအမေရိကန်ပြည်အောင်စုအနေနဲ့ငင်းချဲတဲ့နီးလနဲ့ဖြစ်ရှင်းနိုင်ရေးကိုပုံမလူလာတဲ့ကြောင်းလဲ Fox ရုပ်မြင်သံကြားနဲ့မင်းမြန်ကမှပြောဆိုလိုက်တာပါ။ချိန်ထဲမှာပဲဗင်နီဇွဲလားမှာနိုင်ငံရေးအရအပြတ်နေတဲ့သမ္မတနီကိုလတ်စ်မာဒူရိုနဲ့ယာယီသမ္မတဖြစ်ကြေညာထားတဲ့တက်ကန်ခေါင်းဆောင်ဟွာကွိုင်ဒိုတို့ဟာဒီနေ့ပြည်ပဆိုင်ရာအလုပ်သမားနေမေးရင်းနဲ့မှအပြိုင်ဆိုင်လူလူစုဝေးပွဲတွေကျင်းပနေကြပါတယ်။2016အမေရိကန်သမ္မတယူကော့ဖွဲ့မှရုရှားရဲ့ဆုတ်ဖက်မှုတွေပေါ်အထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာရဲ့တွေးရှိချက်အစီရင်ခံစာကိုဒီလဆန်းမှာထုတ်ပြန်ခဲ့တဲ့ရှေ့နေချုပ်ဝီလျံဘောက်ကိုလွှတ်တော်အမတ်တွေမေးခွန်းထုတ်နေပါတယ်။ Republican Party ကဦးဆောင်တဲ့တက်လွှတ်တော်တရားရေးကော်မတီနဲ့ဒီနေ့တွေ့ဆုံရမှာတော့အနည်းဆုံး3နိုင်လောက်ကြာလိမ့်မယ်လို့လည်းခန့်မှန်းထားကြတာပါ။Internet မှာလေးဝဲချက်လက်တွေကိုပွင့်ချနေတဲ့ WikiLeaks website ထူထောင်သူ Julian Assange ကိုလွန်ခဲ့တဲ့ခုနှစ်က Ecuador တန်ရုံမှာမကုလုံငင်းမှာအာမခံပေးထားတာကိုချိုးဖောက်မှုနဲ့ London မြို့တော်ကတရားရုံးကထောင်ဒဏ်သတင်းပတ်50ကြာခံဖို့စီရင်ချက်ချလိုက်ပါတယ်။ဆွေးနွေးနိုင်ငံမှာလိမ်ပိုင်းဆိုင်ရာစော်ကားမှုဆွဆွဲခြင်းနဲ့တရားစွဲခံထားရတဲ့ဖမ်းဆီးပြီးပြန်ဖို့ခံရမှာကိုဆိုရင်လည်း2012ခုနှစ်မှာပဲ Assange က Ecuador တန်ရုံမှာခိုးလုံတင်းရှောင်နေတာဖြစ်ပါတယ်။
မေလ၁ရက်ဗုဒ္ဓဦးနေ့ညပိုင်းထိတ်တန့်ရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းကျဉ်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးသွားတာပါ။ဒီညအစီအစဉ်ထုတ်လွှင့်ရမှုကကိုဇော်ဝင်းလှိုင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Zubia LTA ဖြစ်ပါရဲ့ရှင်။မနက်ဖြန်ကြာသပတေးနေ့မနက်၆နာရီကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလှိုင်းထုတ်မီတာ24 40 51အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းတိုက်ရိုက်နားဆင်နိုင်ကြပါရစေ။ VOA သောတာရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်ကျွန်မခွန်ညိုပါရှင
This program has come to you from the Voice of America, Washington.